Welcome to the Voice of America in Burmese.
ပါရှင်2019ခုနှစ်ဒီဇင်ဘာလ24ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32.49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါရှင်။ဒီမှာခွန်ယူပါခုနှစ်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့အောင်ပါဒီမနက်ခင်းသတင်းတွေကိုကိုညောင်ဝအောင်နဲ့ဒီညညာပြီးသားမှာပါယူကရိန်းနိုင်ငံအတွက်လိုအပ်နေတဲ့လက်နက်တွေကိုအမေရိကန်ကပံ့ပိုးပေးဖို့ဆုံးဖြတ်ခဲ့တဲ့အတွက်ကျေးဇူးတင်ကြောင်းယူကရိန်းသမ္မတကပြောကြားလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာတိုက်ပွဲမှုနိုင်တဲ့အကြောင်းလူပေါင်း133ဦးထက်မနည်းသေဆုံးခဲ့တယ်လို့ဒါဇင်အများပြဒဏ်ရာရရှိခဲ့ပါတယ်။ဒါလို့ထူးခြားတဲ့သတင်းတွေကိုညညာပြီးသားဖို့ရှိပါတယ်မခွန်ညို
။ကောင်းပါပြီရှင်။အခုနောက်ခင်နှားဆရာမယ့်စီစဉ်တွေထဲမှာတော့အရင်ဆုံးဒီတစ်နှစ်တာအတွင်းမှာရခိုင်ပြည်နယ်တွင်းကပြည်ပခါတွေကြောင့်နေရာရင်စွန့်ခွာသွားကြသူတွေရဲ့စားနပ်ရိက္ခာလုံလောက်မှုအခြေအနေနဲ့ပတ်သက်လို့
And we're actually looking at targeting families and family size much more clearly. So we will look at
မိသားစုဦးရေကိုလိုက်ပြီးတော့စားနပ်ရိက္ခာကိုဝေပေးနေတာပါဆိုတဲ့အကြောင်းကမ္ဘာစားနပ်ရိက္ခာအဖွဲ့တာဝန်ရှိသူတဦးရဲ့ပြောကြားချက်နဲ့တူနားဆင်ရပါမယ်။တခါကုလသမဂ္ဂလူခွင့်ရေးဆိုင်ရာအကြီးအကဲကသူတာဝန်ကုံဆုံးတဲ့အချိန်အထိအောင်လူခွင့်ရေးချိုးဖောက်မှုတွေကိုဖော်ထုတ်သွားမှာဖြစ်တယ်လို့ပြောပါတယ်။သတင်းပတ်စင်တိုင်းနားဆင်နေကြကဏ္ဍတွေထဲမှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဒေါ်လာလတန်ရဲ့အင်္ဂလိပ်သင်ခန်းစာနဲ့အစီအစဉ်နောက်ပိုင်းမှာစနေနေ့ညတိုက်ရိုက်လေးလိုင်းပြန်လည်ဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးပါမယ်ရှင်။အခုရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ကိုညာဝင်းအောင်တို့ကကြင်ညာပါမယ်ရှင်။
ယူကရိန်းနိုင်ငံအတွက်လိုအပ်နေတဲ့လက်နက်တွေကိုအမေရိကန်ကပံ့ပိုးပေးဖို့ဆုံးဖြတ်ခဲ့တဲ့အတွက်သမ္မတဒေါ်နယ်ထရမ့်ကိုကျေးဇူးတင်ကြောင်းယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကပြောကြားလိုက်ပါတယ်။ရုရှားတွေကတော့အခုလိုဆုံးဖြတ်ချက်ကြောင့်ထိခိုက်တည်ကျမှုတွေပိုရှိလာလိမ့်မယ်ဆိုပြီးသတိပေးထားပါတယ်။ရုရှားတွေပံ့ပိုးပေးထားတဲ့ယူကရိန်းခေါက်တပ်ရဲ့တပုံတွေကိုတိုက်ခိုက်နှိမ်နင်းနေတဲ့ယူကရိန်းတပ်ဖွဲ့ဝင်တွေအတွက်လက်နက်ကူညီတွေပေးသွားမယ်လို့အမေရိကန်ကကြေညာလိုက်ပြီးတဲ့နောက်တနေ့မှာရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရယာကော့ဖ်ကအမျက်တော်စာထွက်ပြီးတော့သတိပေးခဲ့တာပါယူကရိန်းတပ်ဖွဲ့ဝင်တွေကင်ဆောင်ထားတဲ့အမေရိကန်လက်နက်တွေဟာတိုက်ခိုက်ဖို့တသက်အတွက်သာမဟုတ်ပဲကျူးကျော်လာသူတွေကိုယဉ်ဆိုင်ဖို့နဲ့ယူကရိန်းတပ်ဖွဲ့ဝင်တွေနဲ့လူထုကိုကာကွယ်ဖို့အတွက်ဖြစ်ပြီးတော့ရုရှားရဲ့ကျူးကျော်ယဉ်ဆောင်မှုတွေကိုတုံ့ပြန်သွားဖို့ဖြစ်တယ်လို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုက Facebook မှာအင်္ဂလိပ်လိုရေးသားခဲ့ပါတယ်အမေရိကန်နိုင်ငံကြီးဌာနကလည်းယူကရိန်းအနေနဲ့ရေရှည်ကာကွယ်လုပ်ငန်းတွေပိုအင်အားကောင်းမွန်လာစေဖို့ဆိုင်ဖို့နဲ့ယူကရိန်းကာကွယ်မှုအတွက်ဖြစ်ပြီးတော့ရုရှားရဲ့ကြီးကြပ်ရေးဆောင်မှုတွေကိုတုံ့ပြန်သွားဖို့ဖြစ်တယ်လို့ပြောခဲ့တာလို့တောက်ချာနေကကြီးနေချက်ထုတ်ပြန်ကြေညာပါတယ်ဒီလိုလက်နဲ့ထောက်ပံ့ပေးထားတာဟာခုခံကာကွယ်မှုအတွက်သာဖြစ်တယ်လို့လည်းဆိုပါတယ်ဒေါ်လာ48တန်းတန်းလက်နဲ့ပံ့ပိုးရေးအစီအစဉ်ထဲမှာတင်ငါးဖြတ်ဒုံးကြီး210နဲ့ဒုံးပြစ်စင်35ခုရောင်းချဖို့လဲပါဝင်တယ်လို့ ABC ရုပ်မြင်သံကြားကပြောကြားထားပါတယ်နိုင်ငံသားရေးဌာနကတော့ဒီရွေတက်နဲ့ပတ်သက်ပြီးတော့အတိအပြုပြောကြားသွားတာမျိုးမရှိပါဘူးသမ္မတထရမ့်နဲ့ရုရှားနဲ့ဆက်ဆံရေးပြည်လဲခြင်းနေပေမဲ့လည်းအခုအစီအစဉ်ကြောင့်အခြေအနေတွေတင်းမာသွားနိုင်ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကလည်းနိုင်ငံသားဆက်ဆံရေးနှွေးထွေးလာစေဖို့အတွက်အကြီးမားဆုံးအဟံတားကတော့ယူကရိန်းအရေးပဲဖြစ်တယ်လို့အခုလဆော့ဘိုင်းကပြောကြားထားပါတယ်ခင်ဗျာ
နာမည်မစလာရဲ့ဂျင်ဘာဝရှိတဲ့ရုရှားသမ္မတရွေးကောက်ပွဲကိုဝင်ပြိုင်ကြမဲ့သမ္မတလောင်းကြီးရဲ့အမည်စင်းထုတ်ပြန်လိုက်ချိန်မှာရုရှားသမ္မတဗလာဒီမီယာပူတင်ကတော့ရုရှားနိုင်ငံကိုဘယ်လိုပြုပြင်ပြောင်းလဲမယ်ဆိုတာကိုစနေနေ့မှာခြားပြခဲ့ပါတယ်။မစ္စတာပူတင်ကအာဂရိလိုက်စားမှုနဲ့ဆွဆွဲခံရသူအများအပြားရှိနေတဲ့ရုရှားနိုင်ငံရဲ့ထိပ်တန်းပါတီကြီးလည်းဖြစ်တဲ့ United Russia Party နဲ့ခက်ခင်းခင်းနေပြီးတတိပုဂ္ဂလကိုယ်စားလှယ်အဖြစ်နဲ့ရွေးကောက်ပွဲဝင်မှာဖြစ်ပါတယ်။ဒါပေမဲ့စနေနေ့ကကျင်းပတဲ့ United Russia Party ညီလာခံကိုတော့သမ္မတပူတင်တက်ရောက်ခဲ့ပြီးသူ့ရဲ့အနာဂတ်ရည်မှန်းချက်တွေကိုခြားပြခဲ့တာပါ။အဲဒီထဲမှာစီဝါရေးဆိုင်ရာမဲလုံးတွေပေးခဲ့သလိုအကျင့်ပြတ်ခြားစားမှုကိုတိုက်ဖြတ်သွားမယ်အကြောင်းငွေကြေးထောက်ပံ့မှုတွေတင်မြှားတဲ့ကျန်းမာရေးပညာရေးစနစ်အတွက်ထောက်ပံ့မှုတွေအများကြီးပေးသွားမယ်လို့ကတိပေးခဲ့ပါတယ်။အသက်65နှစ်အရွယ်သမ္မတပူတင်ဟာ80ရာခိုင်နှုန်းလောက်ထောက်ခံမှုရနေတာကြောင့်သူဟာနောက်သက်တမ်းအတွက်တော်လေးကိုတည်ကြသလောက်ဖြစ်နေပါတယ်။သူ့ရဲ့အထင်ရှားဆုံးပြိုင်ဘက်ကတော့ Navalny ဖြစ်တဲ့ DLC Navalny ဟာအလွဲသုံးစားမှုဆွဆွဲချက်နဲ့ပြစ်ဒဏ်ချခံထားရပါတယ်။ Communist Party ကတော့သူ့ရဲ့ခေါင်းဆောင်ဟောင်းနေရာမှာပါတီကိုသွေးသစ်လောင်းတဲ့အနေနဲ့စီးပွားရေးလုပ်ငန်းရှင် Grudini ကိုသမ္မတလောင်းဖြစ်ရွေးချယ်ထားပါတယ်။သမ္မတပူတင်ရဲ့အခြားပြိုင်ဘက်တွေကတော့စီးပွားရေးပညာရှင် Yavinsky ဖြစ်ပြီးအမျိုးသားရေးအစွန်းရောက်ဝါဒီတူဦးဖြစ်တဲ့ Zuri Novin Scott ဖြစ်ကြပါလိမ့်ခင်ဗျာ
Afghanistan နိုင်ငံမှာအဲစစ်သွေးကြောင့်တောင်းလို့ရှိရလို့ရုရှားကကမန်ထားပြီးဒီအရေးအတွက်ဟာတိုးလာနေရလို့ဆိုပါတယ်အကြမ်းဖက်သမားတွေဟာစီးရီးယားနဲ့အီရတ်ကတိုက်ပွဲတွေမှာအရေးနိုင်လာပြီးတဲ့နောက်အဲ့ဒီနိုင်ငံတွေကထွက်ပြေးလာကြတာပါ Afghan ဆိုင်ရာရုရှားအထူးသံမတ် Zami Kabulov ကTajikistan, Turkmenistan နိုင်ငံတွေနဲ့ထိစပ်နေတဲ့ Afghanistan မြောက်ပိုင်းပြည်နယ်တွေမှာ IS စစ်သည်ကြွားတွေပိုးပြီးတော့ခေါင်းလာနေတာနဲ့ပတ်သက်လို့စိုးရိမ်မိတယ်လို့ပြောကြားကြောင်းရုရှားသတင်းမီဒီယာတွေကကိုးကားဖော်ပြပါရတယ်။ဒါပြင်တိုက်ခိုက်ရေးသမားတွေနဲ့နောက်နိုင်ငံတို့ဆက်လက်နဲ့ပစ္စည်းတွေကိုအမှတ်တရစိတ်မပါတဲ့ရဟတ်ယာဉ်တွေနဲ့ပို့ဆောင်နေကြောင်းလည်းဆွဆဲပြောဆိုခဲ့ပါရတယ်။ဒီကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂရေကိုရော NATO အဖွဲ့ဝင်ကိုအဖွဲ့ကိုပါအချင်းချင်းအကြောင်းကြားထားပေမဲ့ဘလို့တုံ့ပြန်ချက်မှမကြောက်ဘူးလို့လဲကာဘူလော့ဖ်ကပြောပါတယ်အာဖဂန်နစ္စတန်မှာရှိနေတဲ့နေတိုးတပ်ဖွဲ့အရာရှိတွေကတော့ရုရှားဟာတာလီဘန်တွေကိုထောက်ပံ့ကူညီပေးနေတယ်ဆိုပြီးဆွဆွဲပြောဆိုပါတယ်အာဖဂန်အရာရှိတွေကလည်း IS တွေခြေကုပ်ယူနေပြီဆိုတဲ့သတင်းဟာအကြမ်းဖက်အဖွဲ့ကဖြန့်ချိနေတဲ့မမှန်သတင်းတွေလို့ဆိုပါတယ်အာဖဂန်ကာဝေးဝန်ကြီးဌာနပြောခွင့်ရဒေါ်လက်ဝါဇီရီကဒီအမေရိကန်တွေရဲ့ကိုလာတာလေကြောင်းတိုက်ခိုက်မှုအတွင်းအဲဆုံးရောက်ဖွဲ့ဝင်1600လောက်တည်ဆုံးခဲ့ပြီးအဲ့ဒီထဲမှာထိပ်ပိုင်းကောင်းစွာတချို့လည်းပါဝင်တယ်လို့အခုသတင်းပတ်အစောပိုင်းကသတင်းတောက်တွေကိုပြောကြားခဲ့ပါရခင်ဗျာ
ဇင်ဘာဝေနိုင်ငံရဲ့သမ္မတအသစ် Emmerson Mnangagwa ကမကြာသေးခင်ကအနားယူလိုက်တဲ့ကြီးရက်ဘူချုပ်ကြီးချီဝမ်ဂါကိုအာနာယဇနူး PF ပါတီရဲ့ဒုက္ခရဖြစ်ခန့်အပ်ကြောင်းစနေနေ့မှာကြေညာလိုက်ပါတယ်တူဝါနိုဝင်ဘာလတုန်းကသမရာဟောင်းရောဘတ်မူဂါဗီနှုတ်ထွက်စေရေးအာနာသိင်းခဲ့တဲ့စစ်တပ်အကြီးအကဲဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးကမ်ဘိုမိုဟာဒီကိုလည်းပါတီရဲ့ဒုတိယမြောက်ဒုက္ခတာဖြစ်ခန့်အပ်ခဲ့ပါတယ်။အခုလိုရွေးချယ်ခံမှုလုပ်တာနဲ့ပတ်သက်လို့အတိုက်ခံခေါင်းဆောင်ဝက်စ်မန်နုပ်ကနေအထူးစိုးရိမ်ပူပန်ကြောင်းပြောပါတယ်။ဒီရွေးချယ်မှုဟာစစ်တပ်ကနိုင်ငံရေးမှာမပါဝင်ပတ်သက်ရဘူးဆိုတဲ့ပြဋ္ဌာန်းတမိထားတဲ့ဖွဲ့စည်းပုံနဲ့မညီညွတ်ကြောင်းဇင်ဘာဝေတကယ်တော့ရဲ့ပမောက်ဥပဒေပမောက်ခဟောင်းလဲဖြစ်တဲ့သူကပြောလိုက်တာပါအခုစိုက်ပျိုးရေးဝန်ကြီးဖြစ်လာတဲ့လေရက်အကြီးကဲဟောင်းရှီရီကတော့နိုင်ငံရေးမှာလူတိုင်းပါဝင်ခွင့်ရှိတယ်လို့ပြောဆိုပါလေ
ယူရီဘီကတိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စစ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6.85 နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့ဝင်နေမနေ့ကအစီအစဉ်ကို VOE ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာ။ဖိလစ်ပိုင်နိုင်ငံမှာအပူပိုင်းမုန်တိုင်းတက်ခဲ့တာကြောင့်ရေကြီးပြေပြူပြီးတော့လူပေါင်း133ဦးထက်မနည်းသေဆုံးခဲ့တယ်လို့ဒါဇင်အများပြားခြေတံရရခဲ့တယ်လို့ရင်းနဲ့ကယ်ဆယ်ရေးတပ်ဖွဲ့တွေကပြောပါတယ်။တောက်ကြနေတော့ကမန္တနာအချွန်းကထူပတ်မြို့မှာလည်းလူတချို့သေဆုံးခဲ့ပါတယ်။မြေရေရှမ်းပြီးတော့တိုက်စားခဲ့တာကြောင့်အင်ဂျင်အများစုရေထဲပါသွားပြီးတရွာလုံးကြီးပါပျောက်ဆုံးသွားတယ်လို့ထူပတ်ရေတပ်ဖွဲ့ကပြောပါတယ်။ပီယာကာပူမြို့မှာလည်းအင်ဂျင်40လောက်ရေမြုပ်သွားပြီးတော့လူ12000လောက်ဟာရေပေးလို့ရကွန်မြူနီစီပြောင်းရွှေ့နေထိုင်နေရပါတယ်။ဖိလစ်ပိုင်နိုင်ငံဟာနှစ်စင်မုန်တိုင်းဒဏ်အချင်းချင်းခံရပြီးအထူးသဖြင့်အခုလိုနှစ်ကုန်ပိုင်းရာသီမှာတိုင်ဖုန်းမုန်တိုင်းဒဏ်တွေခံရလေရှိပါတယ်။အများအပြားတော့တစ်နှစ်မှာတိုင်ဖုန်းမုန်တိုင်းအချိန်20လောက်တိုက်ခတ်ပါတယ်။2013ခုနှစ်နိုဝင်ဘာလကတော့ဟိုင်ယန်လိုလဲခေါ်တဲ့ယိုလန်ဒါတိုက်ဖုန်းမုန်တိုင်းကြောင့်လူပေါင်း8800လောက်သေဆုံးခဲ့တယ်လို့အမျိုးသားဒီအရေးပေါ်စီမံခန့်ခွဲရေးအရာရှိတွေကပြောပါရခင်ဗျာ
။အိန္ဒိယနိုင်ငံရက်စတန်ပြည်နယ်မှာခီးတဲ့တင်ဘတ်စကားတစ်စင်းစနေနေ့ကမြစ်ထဲထိုးဆင်းသွားတာကြောင့်လူအနည်းဆုံး32ဦးသေဆုံးသွားပါတယ်။အချိန်နဲ့မောင်းလာတဲ့အဲ့ဒီဘတ်စကားဟာမြစ်ကူးတရားကိုဖြတ်ဆင်မှာအခြားကားတစ်စင်းကိုကျော်တက်ရကနေအချိန်လွန်ပြီးတော့မြစ်ထဲကိုထိုးဆင်းသွားတာဖြစ်ပါတယ်။အခုအချိန်ထိတော့သေဆုံးသူအလောင်း32လောင်းကိုမြစ်ထဲကနေရှာဖွေတွေ့ရှိထားပြီးဖြစ်ပါတယ်။ဒီဖြစ်ရကြောင့်အနည်းဆုံးနောက်ထပ်ကြည့်တဲ့ဆယ်ဦးဒဏ်ရာရခဲ့ပါတယ်။ကားဒရိုက်ဘာကတော့အသက်ရှင်ကျန်ရစ်သလားဆိုတာရှင်းရှင်းလင်းမသိရသေးပါဘူး။ဒီအိန္ဒိယနိုင်ငံမှာလမ်းမတော်တဆပြင့်မှုကြောင့်နှစ်စဉ်လူ3000ကျော်ကနေ3000လောက်ထိသေဆုံးရပါတယ်
။ဗင်နီဇွဲလားနိုင်ငံပြည်တွင်းမှာဝင်ရောက်ဆွတ်ဖက်တယ်လို့ဆွဆွဲခံထားရတဲ့ကနေဒါနဲ့ဘရာဇီးလ်နိုင်ငံထိပ်တန်းတန်တမန်တွေကိုပြည်နယ်တံပေးဖို့ဘရာဇီးအာဏာပိုင်တွေခြေလှမ်းစတင်လိုက်ပါတယ်။အဲဒီတန်တမန်နှစ်ဦးလုံးဟာလက်ခံနိုင်စရာမရှိတဲ့သူတွေဖြစ်တဲ့ဆိုပြီးဗင်နီဇွဲလားလွတ်တော်ဥက္ကဋ္ဌဒယ်စီရိုဒရီဂက်စ်ကစနေနေ့မှာပြောကြားလိုက်ပြီးတော့သူတို့ရဲ့တန်တမန်အခွင့်အရေးတွေလည်းရုတ်သိမ်းခံလိုက်ရပါတယ်။ရာဇီတမ်မတ်ရိုင်ပ Piriyarane, Kanira Tanyu Chieke Craig Kowalikuga, Tamra Nicholas Maduro Anaya Padiha, Anago Lawaji O Chokemu Chubambiro, Ake Taikanigo Kanda Kere Subiro Pyosu Wibangejarawa.
America A Nissan Kamanja Sitanya Digniya Sabi Natan Sashi Nisanti American Ningalatiya Kunata Sanjin Te Kitwa Melu Kaman Tawarikmya.
Direct from Washington, the voice of America, the new name ရခိုင်ပြည်နယ်ဒုက္ခသည်တွေအရင်နဲ့စားပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်တွေရဲ့အင်အားသုံးနည်းမျိုးရှင်းလင်းမှုကြောင့်ရိုဟင်ဂျာဒုက္ခသည်တွေတိတ်နဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်အစိုးရဆုံးဖြစ်ရတွေ့ထဲမှာပါဝင်ခဲ့ပါတယ်။လုံခြုံမှုမရှိဘဲနဲ့သူတို့နေရရင်မြန်မာနိုင်ငံဘက်ကိုပြန်ဖို့မဖြစ်နိုင်သေးသလိုဒုက္ခသည်စခန်းတွေမှာလည်းလူဦးရေအဆမတန ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒ လုံငယ်တဲ့လီလာကမြန်မာလုံခြုံရေးတပ်တွေရဲ့စစ်စင်ရေးကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်6သိန်း5000ကျော်ဟာအခုဆိုရင်စောင်းရာသီကာလနဲ့ကြုံတွေ့နေကြရပါပြီ။အခုဒုက္ခသည်စခန်းမှာအစားအစာနဲ့အမိုးအကာတွေယူဖို့စောင့်ဆိုင်းနေတဲ့လူတန်းကြီးကအခြေကြီးရှိနေပေမဲ့သူတို့အတွက်ထောက်ပံ့မှုနှုန်းကတော့နည်းလာနေပါလေ။ ရှေးဦးမကရှိနေတဲ့မိသားစုတွေအတွက်ဆိုရင်ရတဲ့ရိတ်ခါကမလုံလောက်တော့ဘူးလို့အစ်စ်ရောက်လာတဲ့ဒုက္ခသည်အမျိုးသမီးတဦးကအခုလိုပြောပြပါတယ်။အသက်လောက်မဆိုးပါရဲ့အဆင်သင့်ကိုတစ်ဆယ်တန်းမှမဟုတ်စနစ်ကီလိုဂရမ်လောက်ပေးပါတယ်။အဲ့ဒါကမလောက်ပါဘူး။ဒါပေမဲ့လာတိုင်းအဲ့ဒီလောက်ပဲပေးတယ်။တစ်ဆယ်ကီလိုဂရမ်ထက်ပိုးပြီးတော့တစ်ခါမှမရဘူးပါဘူး။ကပ္ပစာနဲ့ရိတ်ခါအစီအ
And we're actually looking at targeting families and family size.
အိမ်တော်စုတွေနဲ့အဲ့ဒီမှာလူရေဘယ်လောက်ရှိရဲဆိုတာကိုသေသေးချာချာကြည့်ပြီးမှပေးတာပါ၄ယောက်ကနေ၆ယောက်ရှိတဲ့မိသားစုကိုဝေစုပို့ပေးမှဖြစ်ပြီး၈ယောက်နဲ့အထက်စုနှစ်ဆပေးမှပါဒါပေမဲ့ဒါဟာသူတို့အတွက်မလုံလောက်သေးတဲ့အတွက်ဖြည့်ရှင်းပေးဖို့ကလိုနေပါသေးတယ
် MSF နေစီမချဆရာဝန်များအဖွဲ့ကမကြသေးခင်ကထုတ်ပြန်ခဲ့တဲ့ရိုဟင်ဂျာဒုက္ခသည်စခန်းနဲ့ပတ်သက်တဲ့စစ်တမ်းကောက်ယူချက်အစီရင်ခံစာအရရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုမှာရိုဟင်ဂျာမွတ်စလင်အနည်းဆုံး6,900 လောက်အသက်ခံခဲ့ရတယ်လို့ဖော်ပြထားပါတယ်။အလားတူ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကထုတ်ပြန်တဲ့အစီရင်ခံစာမှာဆိုရင်လေ၊နိုဝင်ဘာလအတွင်းနောက်ထပ်ရိုဟင်ဂျာရွာပေါင်း40ကျော်မိရှုခံရတဲ့အတွက်စုစုပေါင်း354ရွာမိရှုဖျက်ဆီးခံခဲ့ရကြောင်းဖော်ပြထားပါတယ်။ဒါကြောင့်လေရိုဟင်ဂျာဒုက္ခသည်တွေနေရရင်ပြန်ရေးလက်တွေမှာမဖြစ်နိုင်သေးဘူးလို့ပဋိပက္ခတွေမှာအတွေ့အကြုံတွေအများအပြားရှိပြီးလက်ရှိဒုက္ခသည်စခန်းတွေမှာဝင်ရောက်ကူညီပေးနေတဲ့စေနာဝန်ထမ်းတွေကသုံးသပ်ပါတယ်။အဲ့ဒီတဲက Non-Violent Peace Force အဖွဲ့က Esperdam Florington ကတော့
Having gone through all these traumatic situations,You know, seeing their brothers and sisters,
mothers and fathers. ကိုရီညီမတွေမိဘတွေအသက်ခံရတာအတင်းအဓမ္မကျင့်ခံရတာစတဲ့ကိုရောစိတ်မှာပါဒဏ်ရာရစီခဲ့တဲ့အလွန်ဆိုးရွားလွန်းလာတဲ့အခြေအနေတွေကိုဖျက်ဆီးခဲ့ရသူတွေအတွက်သူတို့ရဲ့ဆန္ဒအတိုင်းပြောရရင်အဲ့ဒီနေရာကိုချက်ချင်းပြန်သွားဖို့ဆိုတာမသင့်တော်ပါဘူး
။မိုဟာမက်အာမာလူဒုက္ခသည်တွေကလည်းနေရပြန်ဖို့အဆင်သင့်မဖြစ်သေးဘူးလို့ပြောပါတယ်
။အာရဗ်ဘော်မန်မန်ဇကနော်
တွေကပြန်သွားမှာမဟုတ်ပါဘူး။တကယ်လို့အဲ့ဒီကိုပြန်သွားမယ်ဆိုရင်သူတို့ကကျွန်တော်တို့ကိုဓာတ်နဲ့ခုတ်တာတနက်နဲ့ပြစ်မှာဖြစ်ပါတယ်ကျွန်တော်တို့ပြန်သွားလို့မရသေးပါဘူ
းဒီစင်မာလာတွင်နောက်ဆုံးကောက်ယူခဲ့တဲ့ကိင္ကနန်းတွေအရဩဂုတ်လမတိုင်ခင်ကတည်းကရောက်ရှိနေတဲ့ဒုက္ခသည်တွေအပါအဝင်အရေအတွက်စုစုပေါင်း 8,600 လောက်ရှိသွားပါပြီရိုဟင်ဂျာတွေအပေါ်ဖိနှိပ်နှိမ်ပတ်မှုဆွဆွဲချက်တွေကိုမြန်မာအစိုးရရောစစ်တပ်ကပါညှင်းဆူထားပါတယ်ရှင်
မတ်အင်ဂျင်နိုင်ကြောပြခဲ့တာပါရှင်ခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုကြောပြပေးပါဦးမယ်ကုလသမဂ္ဂလူခွင့်ရေးဆိုင်ရာအကြီးအကဲဇာယီအယ်ဟူစိန်ကတချို့သတင်းမီဒီယာတွေမှာပြောနေသလိုယာရုကနေသူနှုတ်ထွက်မှာမဟုတ်ဘူးလို့ဆိုပါတယ်သူရဲ့လုတ်ပိုင်ခွင့်တက်တန်းကုန်ဆုံးတဲ့အထိလူခွင့်ရေးချိုးဖောက်မှုတွေကိုဖော်ထုတ်သွားမယ်လို့လည်းပြောတဲ့အကြောင်း VOA သတင်းတောက် Research Line ကသတင်းပေးပို့ထားတာကိုကိုကျော်အောင်လွင်ကပြောပြမှာပါရှင
်ကုလသမဂ္ဂရဲ့လူခွင့်ဆိုင်ရာမဟာမင်းကြီးဇာယီအယ်ဟူစိန်အနေနဲ့
Now tat low pang went that dango some low dobe, Yarugani no trap na you don't mess with the drinny trap on Iraha. Mankamum shide jowne. Did the drinny got two dirt and op shikiaro so worry. Commissioner Miniga to your look when you look less sure like this with the drinha. Mamun at the name today jow.
It is, of course, absolutely not the case that the High Commissioner is giving up on human rights.
Ogola, don't the DNA chit, do a low bang with the day. Now, so native, low sea, shiari, go, be one, low song, domava. At a down to low salo po, a change she lajo, jamali de.
Sorry, El Hussein ha, Ara Muslimi rega, but a mauzo, glutamaka, lukuin, sayam, ha, mini, pilare duba. Do a yopo net, mango, mandai, torre, do ya the bawanero, dress up, cabalime. Lukuin chopamuri never the bee, do we bang get an angelima, Burundi, Afghanistan, Venezuela, Saran angani, Palmari. American, Russia, Tayo Sara, Nanganjiriga, a queen yacho formuligo, women at Kamale, Duga, Lamatons around, we ran that duba. Glenamoga, Luke, Mahamini at Dowinga, Luke, Queen Ego, Cargo, Pibune, Nintin, Pibu Valule, Mr. Zaire, Pioga, Poco, Rupert Covega, Sobare.
This obviously involves pointing out deficits. Many states don't like that.
Do I tell you, Taubia and the Patabi, Soya Toro, Namiaga, the Bomaja, Usura, Titaway? ကိုနိုင်ငံကပြည်သူတွေရဲ့အခွင့်အရေးတွေကိုချိုးဖောက်နေတဲ့အစိုးရတွေကြားမှာလူကြိုက်များအောင်ကော်မရှင်နာမင်းကြီးကလုပ်နေတာမဟုတ်ပါဘူးရှင်းရှင်းလင်းလင်းထုတ်ဖော်ပြောဆိုဖို့ကိစ္စကလူခွင့်အရေးကိုကာကွယ်ပေးဖို့နဲ့မြင့်တင်ပေးဖို့ကိစ္စတွေမှာတိတ်ပြီးအရေးကြီးတာပါတိတ်တိတ်ဆိတ်ဆိတ်လုပ်နေလို့တော့ဘယ်လိုလုပ်အခွင့်အရေးတွေကိုကာကွယ်ပေးနိုင်မှာလဲမစ္စတာဇာအီကလင်းနေတဲ့ချိန်တက်
ရတာကနောက်တစ်ချိန်ထပ်ပြီးတော့ရွေးခံရဖို့ညှိနှိုင်းရတာထက်ပြောရဆိုရတာပိုပြီးတော့လွတ်လပ်တယ်လို့ယူဆတဲ့သူဖြစ်တဲ့အကြောင်းသူ့ရဲ့ပြောခွင့်ရပုဂ္ဂိုလ်မစ္စတာကိုဗက်ကဆိုပါတယ်မစ္စတာဇာယီအယ်ဟူဆိန်ဟာမြန်မာပြည်မှာလက်ရှိဖြစ်ပွားနေတဲ့ရိုဟင်ဂျာမွတ်စလင်အရေးနဲ့ပတ်သက်ပြီးတော့လည်းတက်တက်ကြွကြွဝေဖန်ပြောဆိုနေတဲ့သူပါဩဂုတ်လ25ရက်နောက်ပိုင်းရိုဟင်ဂျာ6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးရတဲ့အဖြစ်ဟာကျောင်းသုံးစာအုပ်တွေထဲမှာပြတ်ထန်းလောက်တဲ့လူမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့စတင်ပြောဆိုခဲ့တဲ့သူဟာလဲမစ္စတာဇာယီအယ်ဟူဆိန်ပဲဖြစ်ပါတယ်
။ကိုကျော်အောင်လင်းပြောပြသွားခဲ့တာပါရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုနာဆင်ကြရပါမယ်။မြန်မာပြည်ကလက်နက်ကင်ပြည်ပကဖြစ်ပွားရာဒေတာတွေကိုနိုင်ငံခြားကကူညီထောက်ပံ့နေတာဟာကောင်းမွန်လာနိုင်တယ်လို့ဆိုရသွားနိုင်တဲ့အကြောင်းဥအောင်ခင်သုံးသပ်ရေးသားပြီးကိုညာဝင်းအောင်နဲ့တူတင်ပြထားပါရှင်။
ဝိကဝဲချင်းပါတီအစိုးရဖွဲ့စည်းတဲ့2017ကစပြီးချမ်းသာတဲ့နိုင်ငံအများစုဟာမြန်မာနဲ့ပုံမှန်ဆက်ဆံရေးပြန်လုပ်လာကြပါတယ်။နိုင်ငံခြားအကူအညီရတဲ့အထက်မှာ300ကိုင်နှုန်းကျော်ကိုငင်းချမ်းရေးတည်ဆောက်ဖို့အဆုံးပြုကြောင်းလက်နက်ကင်ပြည်ပကဒေသများဆိုတဲ့အော်တိုဘာလထုတ် Asia Foundation အစီရင်ခံစာမှာဖော်ပြထားပါတယ်။အပြည့်အကရဆေးရေးသဘောတူညီချက်တွေထဲမှာဖွံ့ဖြိုးမှုရှိဖို့လိုအပ်တာကိုအားလုံးအသိအမှတ်ပြုကြပါလေဖွံ့ဖြိုးရေးအကူအညီကိုမှန်ကန်စွာအသုံးပြုနိုင်ရင်ပြည်ပကဒေသကပြည်သူဘဝကိုမြင့်တင်ပေးနိုင်ပါလိမ့်မယ်ဒါပေမဲ့ဘယ်လိုအကောင့်အထည်ဖော်မေးဆိုတာကိုအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တို့သဘောတူဖို့လိုပါတယ်ဒါလို့ဖြစ်မလာဘူးဆိုရင်ဖွံ့ဖြိုးရေးစီမံကိန်းကြောင့်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကင်းမဲ့လာတဲ့အတွက်ညီညာရေးကိုထိခိုက်စေပါတယ်ဖွံ့ဖြိုးရေးလုပ်နိုင်ရင်ညီညာရေးရမယ်ဆိုတဲ့လမ်းစဉ်ကိုကောင်းစားစုကြည်ကလက်မခံပါဘူးနိုင်ငံရေးသဘောတူချက်ရယူနိုင်မှသာရေရှည်ညီညာရေးရမယ်လို့ဆိုပါတယ်ဖွံ့ဖြိုးရေးအကြောင်းပြုပြီးအစိုးရအာဏာစက်ကျေပြန့်လာအောင်လုပ်တဲ့အခါမှာတိုင်းရင်းသားလက်နက်ကိုင်တွေပြစ်ပကတ်ဖြစ်ပြီးညီညာရေးအလန်းဝေးသွားတာမျိုးရှိပါတယ
်ဒီလိုမတင်မကျဖြစ်နေတဲ့အခြေအနေမှာကူညီထောက်ပံ့လိုတဲ့နိုင်ငံခြားအဖွဲ့အစည်းတွေဝင်လာကြပါတယ်ဒါပေမဲ့တိုင်းရင်းသားလက်နက်ကိုင်ရဲ့အတီးပြုတ်ချက်မရာပဲကူညီတာဟာအန္တရာယ်ရှိပါတယ်။လက်နက်ကင်ပဋိပက္ခမှာအစိုးရကိုယ်တိုင်ပါဝင်တိုက်ခိုက်နေတာကိုနိုင်ငံခြားအဖွဲ့အစည်းတွေတတိပြုသင့်ပါတယ်။နိုင်ငံခြားအကူအညီပေးရမှာအစိုးရစီမံချက်တွေကိုဦးစားပေးတယ်လို့ထင်မြင်လာရင်ရည်ရွယ်ချက်အောင်မြင်ဖို့ခက်ခဲသွားပါလိမ့်မယ်။တယံဇာတာထုတ်ယူမှုမှာဒေသခံအကျိုးမခံစားနိုင်ရင်ပုံကံမှုတိုးပွားလာနိုင်ပါတယ်။အပြစ်ခတ်ရစဲချိန်မှာအစိုးရကလမ်းဖောက်တံတားဆောက်ပြီး အာဏာစက်ချက်တွင်တဲ့အစဉ်လာကြောက်ပြည်ပကဖြစ်ပွားရာဒေသမှာအစိုးရလှုပ်ဆောင်တာတွေကိုအန်ဒီရဲ့အဖြစ်တိုင်းသားလက်နက်ကင်တွေကညှိနှိုင်းကြပါတယ်
။ဒါကြောင့်ပြည်ပကဖြစ်ပွားရာဒေသကိုနိုင်ငံခြားအခုအညီပေးတဲ့အတွက်ဒေသရဲ့လူအချက်ကိုဖြည့်ဆည်းနိုင်တယ်လို့ပြည်ပကဖြစ်နိုင်တဲ့အန်ဒီရဲ့ကိုလည်းထက်မတွက်ဘူးဆိုရင်ငင်းညာရေးရဖို့အတွက်အလားအလာနည်းသွားနိုင်ပါသေး။အစိုးရနဲ့တွဲလုပ်တဲ့အတွက်နိုင်ငံခြားအေဂျင်စီအဖို့အလို့ရခံရအစဉ်ပြေပြေမဲ့ဒေသခံတိုင်းရင်းသားတပ်ဖွဲ့တွေသဘောမတူရင်ပြဿနာကိုမရှင်းနိုင်ပါဘူး။ပြည်သူ့ဘဝတက်တာချောင်းချီအောင်အခုညီပေးတာဟာအထက်ရောက်ဆုံးအခုညီဖြစ်ပါတယ်။အပြည့်အခါရဆဲတာကိုအကျိုးရှိစွာအသုံးချနိုင်ဖို့လိုပါတယ်။ပြည်ပအခုညီကြောင့်ငင်းညာရေးလုပ်နိုင်တယ်ဆိုတာနဲ့မိမိဖာသာလုံနိုင်တာကပိုပြီးအလားအလာကောင်းပါလေ။လက်ရှိအခြေအနေဟာအရင်ကအပြစ်ခတ်ရဆဲတာတဲ့ပိုပြီးအလားအလာရှိတယ်လို့ဆိုပါရယ်
။နိုင်ငံရေးဆွေးနွေးပွဲလုပ်ပြီးပြဿနာဖြေရှင်းဖို့အစိုးရနဲ့တိုင်းရင်းသားတပ်ဖွဲ့ကိုအားပေးတာဟာအရေးကြီးတဲ့နိုင်ငံခြားအကူအညီဖြစ်ပါရယ်။ဆွေးနွေးပွဲအချိန်ရနေအောင်နိုင်ငံခြားအေဂျင်စီတွေဟာအစိုးရနဲ့ရောတိုင်းရင်းသားတပ်ဖွဲ့နဲ့ပါလက်တွဲလုပ်ကင်နိုင်ပါရယ်။အရင်ကတော့ခေါင်းဆောင်တစုကစိတ်ဆက်ဆွေးနွေးပြီးအပြစ်ခတ်ရဆဲခဲ့တာမို့ပိဋိပက္ခဖြစ်ရတဲ့ပြဿနာကိုမဖြေရှင်းနိုင်ပါဘူး။ဒါကြောင့်အောက်ခြေအထိကြေကြေပြန့်ပြန့်ပါဝင်လာအောင်လုပ်နိုင်ပါတယ်။ဒီနေရာမှာတိုင်းရင်းသားတပ်ဖွဲ့နဲ့အယက်သားအဖွဲ့တွေဟာပြည်သူအကျိုးစီးပွားကိုအမြဲတမ်းကိုးစားမပြုဘူးဆိုတာကိုသတိပြုသင့်ပါတယ်။အကူအညီပေးတဲ့နိုင်ငံခြားအေဂျင်စီဟာငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်သူအလုံးကိုမျှမျှတတ်တတ်ဆက်ဆံတယ်လို့ယုံကြည်လာရင်ရည်ရွယ်ချက်အောင်မြင်ဖို့အလားအလာရှိပါတယ်
။စီးပွားရေးတိုးတက်လာပြီးဖွံ့ဖြိုးရေးအသုံးစရိတ်တိုးပွားလာုံနဲ့ငြိမ်းချမ်းရေးမရနိုင်ဘူးဆိုတာကိုသတိပြုရမယ်လို့ဆိုပါတယ်။ဖွံ့ဖြိုးရေးနဲ့ပတ်သက်တဲ့ကိစ္စတွေကိုအစိုးရတိုင်းရင်းသားတပ်ဖွဲ့နဲ့အရသာအဖွဲ့တွေဆွေးနွေးပြီးသဘောတူချက်ရယူနိုင်ရင်ဒေသခံတွေရဲ့လူနေမှုအဆင့်အတန်းမြင့်မားလာနိုင်တဲ့အပြင်ငြိမ်းချမ်းရေးဖြစ်စဉ်ကိုလည်းအယုံအကြည်ရှိလာနိုင်ပါတယ်။ဒေသခံတွေအကျိုးခံစားရမယ့်စီမံကိန်းကိုအကောင်အထည်ဖော်ဖို့လိုပါတယ်။ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးသဘောတူချက်ရတဲ့အသည့်ရေကာတာစီမံကိန်းလိုအစီအစဉ်မျိုးကိုရပ်ဆိုင်ထားဖို့အကြံပေးထားပါတယ်။ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးအတွက်ကူညီတဲ့နိုင်ငံခြားအလှူရှင်တွေဟာရေရှည်ထောက်ခံအားပေးဖို့လိုပါတယ်။ပြောင်းလဲလာတဲ့အခြေအနေအရပျော်ပြောင်းစွာကင်တွယ်တတ်ဖို့လည်းလိုပါတယ်။ရှုပ်ထွေးတဲ့အုပ်ချုပ်ပုံစနစ်ကျင့်သုံးတဲ့နေရာတွေမှာလုံနိုင်ကင်နိုင်ရပါလိမ့်မယ်။အစိုးရအချုပ်အခြာအာဏာပိုင်ဖြစ်ပေမဲ့ဒေသဆိုင်ရာအုပ်ချုပ်ရေးမာရောစစ်အင်အားမာရောဒေသကိုလွှမ်းမိုးနိုင်တဲ့တိုင်းရင်းသားတပ်ဖွဲ့အချုပ်ရဲ့ဩစာအာဏာကိုလည်းအလူရှင်နိုင်ငံတွေအသိအမှတ်ပြုဖို့လိုကြောင်း Asia Foundation သုတေသနအဖွဲ့ကအောက်တိုဘာလထုတ် The Contested Area of Myanmar မှာသုံးသပ်ထားပါတယ်ခင်ဗျာ
။ဒီကနေ့မြန်မာအရေးတုံ့တက်ချက်ကိုကြာသပတေးနေ့ညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေမနေ့ပိုင်းမှာနာဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးဒေါ်လာလာတာစီစဉ်ပို့ချပေးနေတဲ့ American Style Indian အတုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရအောင်ပါရှင်။
ခရစ်မတ်ပွဲတော်ကိုကမ္ဘာတစ်ပြိုင်ကျင်းပဖို့ပြင်ဆင်နေချိန်မှာChristmas ဆိုတဲ့ဝဟာရကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးဖို့အစီအစဉ်ထားရမို့ပထမဦးဆုံးတင်ပြမယ့် idiom အသုံးကတော့
Like turkeys voting for early Christmas
ဖြစ်ပါတယ်စာလုံးပေါင်းက like like ကတူရာ turkeys turkeys ကကျက်စင်တွေVOTING voting ကနေပေးတာထောက်ခံတာ FOR 4ကအတွေ EARLY early ကစောတာ CHRISTMAS Christmas က Christmas ပွဲတော့ဆိုတော့စကိုက်ခွန်ရဲ့တိုက်ရိုက်ဒီပဲကတော့ကျက်စင်တွေက Christmas စောစောကြပါစေလို့ဆူတောင်းနေကြတယ်မဲပေးနေကြတယ်ဆန္ဒပြုနေကြတာနဲ့တူနေတယ်ဆိုတာပါပဲကျဆင်းသားတွေကို Thanksgiving ကျေးဇူးတော်နေ့နဲ့ Christmas မှာအကောင်လိုက်ပေါင်းစားကြတာ Rose လို့စားကြတာဒီလိရှိလို့ကျဆင်းတွေက Christmas စောစောကြပါစေလို့ဆုတောင်းလို့ဖြစ်နေတယ်ဆိုရင် idiom ဆိုရဲသူ့ဝိုက်ဒီတွေကတော့ကိုယ့်ဘဝဆုံးရှုံးရလေအောင်ကိုယ်တိုင်ကမြန်မြန်ဖြစ်ပါစေလို့ဆုတောင်းတာနဲ့တူတယ်လို့အဓိပ္ပာယ်ရပါတယ်ဒီနေ့တော့ကိုယ့်ဘဝပစ္စည်းရာပစ္စည်းချောင်းဥတီနေတဲ့အခြေအနေကိုကိုကလက်ခံနေတာလေးဖြစ်ပါတယ်။ ကျမတို့မြန်မာမှာတော့ကို့ကျမစုကိုဖန်တီးတာကို့တည်တွင်ကိုတူးတာလို့အနည်းဆက်ဆုံးရှိတယ်လို့ဆိုရမှာပါဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကတော့
If you guys keep drinking and gambling, it'll be like turkeys voting for early Christmas.
ကိုလူတို့အရက်တော့လောင်းကစားတာဆက်ပြီးလုံနေကြမယ်ဆိုရင်တော့ကိုကျမစိုးကိုဖန်တီးနေကြတာနဲ့တူတယ်လို့အဓိပ္ပာယ်ရပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပါ
။ If you guys keep drinking and gambling, it'll be like turkeys voting for early Christmas.
ကိုစလေတင်ပြပြီးမှကတော့
Cancel someone's Christmas.
ဖြစ်ပါတယ်။စာလုံးပေါင်းက CANCEL cancel ကပယ်ဖြစ်လိုက်တာဖျက်သိမ်းလိုက်တာ SOMEONE apostrophe S someone's ကလူတူတယောက်ရဲ့ CHRISTMAS Christmas ကChristmas ပွဲတော်ဆိုတော့စကွိုက်ခုံရဲ့တိုက်ရိုက်ဒီဝေကတော့လူတူတယောက်ရဲ့ Christmas ပွဲတော်ကိုဖျက်သိမ်းလိုက်တာပေါ့ကဘာတစ်ပတ်မှာ Christmas ပွဲတော်ကိုလူတွေဒီနေ့တခါဆင်နွှဲရမှာလူတူတယောက်ရဲ့ Christmas ပွဲတော်ကိုဖျက်သိမ်းလိုက်တယ်ဆိုရင်အဲ့ဒီလူရဲ့ဘဝကိုချုပ်ငြိမ်းစေတဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီလူဘဝမှာနောက်ထပ် Christmas ပွဲတော်နဲ့မကြုံရတော့ဘူးဆိုတော့သူလဲလူပြေမှာမရှိတော့တဲ့သဘောမျိုးပေါ့။အဲ့ဒီလူဘဝပြစ်အောင်လုပ်တဲ့သဘောမျိုးလည်းဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ I was scared because he said he's going to cancel my Christmas. He must be mad at me.
ကျွန်တော်ကသူကတတ်မယ်လို့ပြောလာတော့ကျွန်တော်လည်းတကယ်ပဲကြောက်သွားတယ်။ကျွန်တော်ကသူတိတ်ဆိတ်ဆိုးနေပုံရတယ်လို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပါ
။ I was scared because he said he's going to cancel my Christmas. He must be mad at me.
ခုနောက်ဆုံးတင်ပြပေးမှာကတော့
White Christmas
ဖြစ်ပါတယ်။စာလုံးပေါင်းက WHITE White ကအဖြူရောင်CHRISTMAS Christmas ကပွဲတော်ဆိုတော့စကွိုက်ခုံရဲ့တိုက်ရိုက်ဒီဝေကတော့ Christmas အဖြူရောင်ပေါ့ Christmas ဖြစ်တဲ့ December လ25ရက်နေ့ဟာအနောက်နိုင်ငံတွေမှာဆောင်းရာသီဖြစ်တဲ့အချိန်နှင်းကြလေးရှိပါတယ် Christmas နေ့မှာနှင်းကြရင်ပတ်ဝန်းကျင်တစ်ခုလုံးဖြူပွေးနေတဲ့အတွက်အဲ့ဒီနေ့ကို White Christmas ရဲ့လို့တင်စားခေါ်ဝေါ်တာဖြစ်ပါတယ်ဒါကြောင့် White Christmas ရဲ့ idiom အသုံးကတော့ Christmas နေ့မှာနှင်းကြတာကိုဆိုလိုတာဖြစ်ပါလေဒီသုံးနှစ်ပတ်သက်လို့ George Groby ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ I'm hoping this year will be a white Christmas My kids are looking forward to playing with snow
ဒီနှစ် Christmas မှာနှင်းကြပါစေလို့ကျွန်တော်ဆုတောင်းနေကျွန်တော်ကလေးတွေကနှင်းနဲ့ဆော့ကျင်ကြတယ်လေလို့ထိပ်ပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပါ
I'm hoping this year will be a white Christmas. My kids are looking forward to playing with the snow.
ဒီတိုင်းပါ Christmas ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
like turkeys voting for early Christmas, cancel someone's Christmas, white Christmas.
တို့ဖြစ်ကြပါလေ။နောက်တိုင်းပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပြဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
ခရစ်စမတ်နဲ့ဆိုင်တဲ့အီဒီယန်အသုံးတွေကိုဒေါ်လာလာတန်ကစီစဉ်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA American တန်ရဲ့တနင်္ဂနွေနေ့မနက်ပိုင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်။တော်ရရှင်တွေအနေနဲ့ကျမတို့ VOA ကိုစာလိုက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့တဲ့တည်သချင်းတွေတောင်းယူလို့တဲ့ဆိုရင်စာလိုက်လိပ်စာက VOA American တန်မြန်မာပိုင်းစီစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်၈၅၅ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဒ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။VOA American တန်ရက်တနင်္ဂနွေနေ့မနက်ပိုင်းအခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 40နဲ့49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါတယ်။အခုဒုတိယပိုင်းပြန်လည်ထုတ်လွှင့်ပေးမယ်ပေးမှာကတော့စနေနေ့ညကတိုက်ရိုက်လေးလိုင်းအစီအစဉ်ဖြစ်ပါတယ်ရှင်။မအေးတနာကျော်ဥဆောင်စီစဉ်ဆွေးနွေးထားတဲ့စနေညတိုက်ရိုက်လေးလိုင်းကိုပြန်ပြီးတော့နှာစင်ကြည့်ကြရအောင်ပါရှင်။
မင်္ဂလာပါရှင်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကကျေးဇူးပါရှင်ကြာခင်မှာပဲ2019ခုနှစ်ကုန်ဆုံးတော့မှာမလို့ဒီနှစ်တစ်ကိုမရောက်ခင်မှာကျမတို့2019ခုနှစ်တစ်နှစ်တာအတွင်းမှာမြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးလှုပ်ဆောင်နေတာဘလို့အနေထားရှိလဲဆိုတာကိုဆွေးနွေးသွားကြမှာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းကဒီတိုးတက်မှုရှိနေလားဒါမှမဟုတ်ဆုံးယုံမှုတွေတွေ့နေရလားဒါမှမဟုတ်အခြေအနေကတိတ်မထူပဲနဲ့ဟိုတက်နေလားဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်ရှင်ပထမဦးဆုံးပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေကိုအရင်ပြောပြပေးချင်ပါသေးတယ်။ပထမတစ်ယောက်ကဦးနေထွန်းနိုင်ပါ။မဟာဗျူဟာနဲ့မူဝါဒလေးလာရေးဂျာနယ်ကအက်ဒီတာဖြစ်ပါတယ်။လူအခွင့်ရေးရှေ့နေကြီးဖြစ်တဲ့ဦးသိန်းတန်းဦးကိုလည်းဖိတ်ခေါ်ထားသလိုနောက်ပြီးတော့ကျမတို့ဒီငိမ့်ငိမ့်ရေးသတင်းတွေကိုမပြတ်အဆောင်ကြည့်ပြီးတော့ကျမတို့စီကိုအပတ်စဉ်သတင်းပေးပို့နေတဲ့ကျမတို့ VOA သတင်းတောက်ကိုနိုင်ကွန်းအိမ်လေးလေးလိုင်းပေါ်ရောက်နေပြီဖြစ်ပါရင်တော်ရရှင်တွေလည်းဒီတစ်ပတ်မှာတော့တော်တော်လေးစာရေးလာကြတာတွေ့ရပါတယ်။ဒါကြောင့်မို့တော်ရရှင်တယောက်ရဲ့စာနဲ့ပဲပထမဦးဆုံးကျမဖွင့်ပေးပါမယ်။မဲ့ရီတော်ရရှင်ဦးကျင်လှပြောထားတဲ့စာလေးတစ်ချက်လေးဖတ်ပြပေးပါရှင်
။ဒီမိုကရေစီတစ်နှစ်သားကို US UK EU ကဒီမိုကရေစီဆန်နဲ့နှိုင်းလို့မရပါ။ပထမဒုတိယကမ္ဘာစစ်ဖြစ်နေတဲ့အချိန်မှာမြန်မာပြည်မှာနှွားလဲလောက်သာတုံးနေရတဲ့အနေအထားပါ။ကင်းမွန်မင်းကြီးခီးသွားမှတ်တမ်းကိုကြည့်ပါ။အဲ့လိုအနေထားပါပညာရေးလူမှုရေးနိုင်ငံရေးအစအစနောက်ကျခဲ့သူ့ကျွံဘဝရုံထပြီးမှဒီမိုအတန်ကြားရပြီးလမ်းပြောက်ခဲ့ပြီးအခုမှရေကြည်ရဖို့ရေတွင်တူရန်မြေရှာတိုင်းထွာပြီးတူရန်အားထုတ်ဆဲပါရေပင်မှန်းမသိဘလို့ရေလဲစောက်မြော်ဆဲအချိန်နေကောကဒီမိုကရေစီလမ်းကိုဖြောင်းဖြောင်းသွားမရဆဲပါလမ်းပေါ်ရောက်ပြီးလို့တော့မပြောနိုင်သေးတဲ့ဒီအချိန်မှာဒီခေါင်းစဉ်ကစောများနေသလားပါပဲဥပမာပေးရရင်တော့ထီမထိုးပဲထီပေါက်ဖို့စိတ်ကူးရင်တဲ့လူနဲ့တူနေသလားဆိုပြီးတော့ဦးကျင်လာကပြောထားတာ
ပါဟုတ်ကဲ့ပါမကြီးစစ်တမရဲအဲဒီတော့ရှင်ဦးကျင်လာစာရေးလာတဲ့ထဲမှာသူကဒီကျမတို့မြန်မာနိုင်ငံကဒီမိုကရေစီအသွင်ကူးပြောင်းမှုကိုလှုပ်ဆောင်နေပြီလို့အလုံးကလည်းပြောနေကြပါမယ်လေဒီတော့ရှင်ကတော့သူ့အနေနဲ့လမ်းပေါ်တော်မှာရောက်ပြီလို့ပြောမနိုင်သေးတဲ့အခြေအနေမှာရှိပါတယ်ဆိုတော့ဒီမှာပထမဦးဆုံးကိုနေထွန်းနိုင်ကိုမေးချင်ပါတယ်ကိုနေထွန်းနိုင်ကျမတို့ရဲ့ဒီဒီမိုကရေစီပြုပြင်ပြောင်းလဲရေးလမ်းကြောင်းမြန်မာနိုင်ငံရဲ့အနေအထားကသူပြောသလိုတကယ်ပဲလမ်းပေါ်တော်မှာမရောက်သေးဘူးလားအဲ့လောက်အခြေအနေစိုးနေတာလားဒါမှမဟုတ်ကျမတို့တိုးတက်အောင်မြင်မှုတွေမရှိခဲ့ဘူးလားရှင်
ဆိုဒီမိုကရေစီနိုင်ငံကိုရှောက်လန်းနေပါတယ်ဆိုတာတော့ဒါကျွန်တော်လက်ရှိအာဏာရပါတီနဲ့အာဏာရအစိုးရကပြောနေတာပေါ့ဗျာဆိုတော့လက်ရှိနေတာကိုကျွန်တော်တို့ကတုံးတက်ရင်တော့အဲကျွန်တော်တို့သွားနေတဲ့ခီးတန်းကတုတ်တက်မှုရှိလားဆုပ်မှုရှိလားဆိုတာတစ်နှစ်ပေါ့တစ်နှစ်ကိုကျွန်တော်တို့ပိုင်းဖြတ်ပြီးပြောရင်တော့ဒီ2019ကရက်နေတယ်လို့ကျွန်တော်တို့ပြောလို့ရတက်နေတယ်ပေါ့နော်ဆိုတော့အဲ့အတွက်ပြည်သားရဲ့ပိုင်းဆိုင်ရာကနေရှိကောင်းကတိုင်းတာလို့ရတဲ့အချက်တွေလည်းရှိနေတယ်နောက်တစ်ချက်ကတော့ကျွန်တော်တို့လူစုလိုအပ်ချက်ပေါ့နော်လူတွေရဲ့လိုအပ်ချက်ဘာလို့ဆိုဒီအစိုးရအပေါ်မှာလူတွေရဲ့မျှော်လင့်ချက်ကတိတ်ကြီးခဲ့တယ်အဲတိတ်ကြီးခဲ့တဲ့ပမာဏကိုအလုံးစုံပြည့်စုံသွားမယ်လို့ပြောတာမဟုတ်ဘူးပေါ့နော်ရောက်တဲ့ရောက်တဲ့အနေအထားကိုမရောက်နိုင်တဲ့အနေအထားမျိုးလေးရှိတယ်ဆိုတော့အဲ့ဒီမရောက်တာကလည်းကျွန်တော်နောက်ရှိဖွဲ့စည်းပုံအခြေခံဥပဒေကြောင့်ဖြစ်နိုင်တယ်လို့ဘီရိုကရေစီဒီရန်ရားတွေကြောင့်လည်းကျွန်တော်တို့ဖြစ်နိုင်တယ်ပေါ့ဒါကလောလောဆယ်အနေထားမှာကတော့အဲဒီခရီးကိုဆက်သွင်းနိုင်မဲ့တောက်တိုင်တွေပေါ့ဗျာအဲပြည်သူလူထုနဲ့အတူသွင်းနိုင်မဲ့တောက်တိုင်တွေဖြစ်တဲ့မီဒီယာနဲ့ဒီရက်ဖက်လူဖွဲ့စည်းစီရဲ့အခန်းကဏ္ဍကတော့တော်တော်ကိုအဲပြိုဆင်းနေတယ်လို့ပဲကျွန်တော်သုံးသပ်ချင်ပါတယ်ဗျဒါကတော့ပထမဆုံးကျွန်တော်ပြောတာပေါ့နော်ဟုတ်ကဲ့
ဟုတ်ကဲ့ရှင်သုံးသပ်သွားတဲ့ဦးနေထွန်းနိုင်လို့ပဲကျမတို့ဒီတော်ရရှင်တကုံမျိုးတကအိုးလာထွန်းကလည်းအလားတူသုံးသပ်ထားတာမျိုးစာရေးပြီးပို့ပေးထားပါတယ်အန်တီဒေါကင်ဆိုရင်ဒီအိုးလာထွန်းတကုံမျိုးတကပေးပို့ထားတဲ့စာလေးကိုဖတ်ပြပေးပါလားရှင်
ပုံမှန်လေးလေးပြောရမယ်ဆိုရင်နိုင်ငံရဲ့နိုင်ငံရေးစနစ်ကတဘာဝမကျတဲ့ပုံစံမှာအခြေခံထားတာမို့လို့ဒီမိုကရေစီပြောင်းလဲရေးဟာလေပုံစံတကျမဖြစ်တိုးတက်မှုမရှိဘဲတက်နေတာနဲ့နောက်ပြန်ကျနေတာပဲဖြစ်တယ်လို့ပြောရမှာပါ။ဘာကြောင့်လဲဆိုတော့ဒီမိုကရေစီနဲ့လာလာမှမအပ်ဆက်တဲ့ဆက်အာဏာရှင်စနစ်နဲ့ liberal democracy စနစ်ကိုပူးတွဲနေရတဲ့ပုံစံဖြစ်နေပြီးတော့အယက်သားဒီမိုကရေစီပါတီစနစ်ကဆက်အာဏာရှင်စနစ်ထက်ပါဝါအားနည်းနေတဲ့အတွက်ဖြစ်ပြီးတော့ဒီမိုကရေစီနိုင်ငံရေး policy နဲ့လမ်းစဉ်တွေမှာလည်းအထူးအားနည်းနေလို့ပဲဖြစ်ပါတယ်။ ဥပမာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာလူမျိုးစုလူလူရဲ့ဒီမိုကရေစီလှုပ်ရှားမှုဖြစ်တဲ့ငြိမ်းချမ်းစွာစုဝေးခွင့်လူလူသဘောထားထုတ်ဖော်ပြောဆိုခွင့်ကိုစစ်တပ်ကတားခွင့်ရနေလေတော့ဒီလိုဒီမိုကရေစီအခြေခံခွင့်ရေးလေးတစ်ခုကိုတောင်ပိတ်ပင်ခံထားရတာဆိုတော့အခြေအနေကတည်တာထင်ရှားစေပါတယ် Now, လွတ်လပ်စွာသတင်းရယူခွင့်ဟာဒီမိုကရေစီစနစ်ရဲ့အခြေခံတစ်ခုဖြစ်ပါတယ်။ဖြစ်ပေါ်ပြီးသတင်းကိုအရှိအတိုင်းလွတ်လပ်စွာရယူခွင့်ရှိဖို့ရှိရမှာပါ။အဓိကကတော့မြမဒီမိုကရေစီပြည်ပြောင်းလဲရေးအတွက်ပြည်သူလူထုအများစုသဘောဆန္ဒတွေဟာထင်ရှားပေါ်လွင်နေရမှာဖြစ်တယ်လို့ရှင်းတန်းနေရမှာလည်းဖြစ်ပါတယ်။ဒါကြောင့်ဒီစံပေတံအရဆိုရင်တော့ဒီမိုကရေစီဟာနောက်ပြန်ဆုတ်နေပြီလို့ပြောရမှာပါ။
Democracy လမ်းကြောင်းမှာနောက်ပြန်ဆုတ်နေပြီဆိုပြီးတော့ဒီကျမတို့ VOA သောရရှင်ဖြစ်တဲ့တကူမျိုးတကဦးလာထွန်းသူ့ရဲ့အမြင်ကိုရေးသားပြီးတော့ဆွေးနွေးလာတာဖြစ်ပါတယ်အဲ့တော့ဒီမှာဟိုကျမတို့ပြန်နိုင်ဆွေးနွေးသူနောက်တဦးဖြစ်တဲ့ချင်းနေဦးသိန်းတန်းဦးကိုမေးချင်ပါတယ်ကျမတို့မြန်မာနိုင်ငံမှာ2018ခုနှစ်အတွင်းမှာဒီငြိမ်းချမ်းရေးဟိုဖွံ့ဖြိုးရေးအလုံးစုံခြုံငုံပြီးတနိုင်ငံလုံးရဲ့ဒီမိုကရေစီရွေးရှားမှုကိုကြည့်ရင်တိုးတက်မှုတစုံတရာမတွေ့ရဘူးလားရှင့်
ဟုတ်ကဲ့ဗျာအခုလောလောဆယ်အနေထားကတော့ခုနဆက်ဥစ္စာထွန်လို့ကိုနေလို့နိုင်လို့ပြောသလိုပါပဲဒီ2008ပွဲစည်းပုံကျန်ဦးကြီးရှိနေတဲ့များတော့ဟိုကျွန်တော်တို့အခုလည်းအရတားအစိုးရနဲ့ဒီလူလူကြီးတရားလို့တိုင်းသားတွေအကုန်လုံးကဓာကြီးကိုထိုးပေါက်ပြီးတော့တကယ်ဒီမိုကရေစီလမ်းကြောင်းပေါ်ရောက်ဖို့ကြိုးစားနေကြတာပေါ့နော်လက်ရှိအနေထားမှာတော့ကျွန်တော်တို့က2008စစ်တမ်းကွန်ချာကြီးအောက်မှာတော့နှထင်တနတ်တိတ်ဒီမိုကရေစီနမအရှင်ပိတ်ဒီမိုကရေစီကြာတနာမှနွားချမ်းသာဒီမိုကရေစီပဲကြရတဲ့အနေထားလို့ကျွန်တော်ချုပ်ပြီးတော့ပြောနေပါတ
ယ်။ဒီရှင်းနေယူဦးသိန်းတန်းကိုပနာမသုံးတက်သွားတာဖြစ်ပါတယ်။အဲ့တော့ကျမတို့ဒီဟိုငိမ့်ချမ်းရေးဟိုလုပ်ငန်းစဉ်မြန်မာနိုင်ငံကနေပြီးတော့အာတုံကွန်ဆိုင်လုပ်ဖို့ရည်ရွယ်ထားခဲ့တဲ့နှစ်အစပိုင်းမှာဟိုအဲ့ဒီအခြေအနေပဲလို့လေးကိုလည်းကြည့်ချင်ပါတယ်။ဒီတိုင်းသားတွေနဲ့ဒီငိမ့်ချမ်းရေးလုပ်ငန်းစဉ်အပိုင်းနဲ့ကြည့်မယ်ဆိုရင်ဒီလုပ်ငန်းစဉ်ကရောဒီ2018ခုနှစ်တမှာဘလောက်အတိုင်းအတာထိရွေးရှားသွားလဲဆိုတာကိုတော့ကိုနိုင်ကဘယ်လိုများမြင်ပါလဲရှင့်။
ဟုတ်ကဲ့ဒီ2018ခုနှစ်မှာဆိုရင်တော့ဒီမှာငင်းချမ်းရေးကော်မရှင်နေနေလဲသူတို့ကတော့အပြစ်မရနိုင်သေးတဲ့စိုင်းစားလက်နက်ကန်ဖွဲ့တွေနဲ့စိတ်ဆုံမှုတွေနဲ့ပြည်လုပ်ခဲ့တဲ့အနေအထားမှာရှိတယ်ပေါ့နော်ဒါပေမဲ့လည်းဒီထိတ်တလောက်အောင်မြင်မှုမရတဲ့အနေအထားမှာရှိနေတယ်ပြည်ုပ်လက်စားနဲ့ပြီးတော့မြောက်ပိုင်းဒေသမှာရှိတဲ့ဖွဲ့တွေပေါ့နော်အဲ့မှာဒီကျန်ဟူလူလာရေးဖွဲ့တို့နော်ကုကန်တို့ဝါဖွဲ့တို့အဲ့မှာကတခုဖြစ်သွားတာကတော့အေးအေးရခိုင်အဖွဲ့နဲ့ PNL တမ်းပလောင်တပ်ဖွဲ့တို့ကုကအဖွဲ့တွေနဲ့တမ်းပလောင်ရှားမှာပေါ့နော်အဲ့ဒီမှာမပြည်လည်နေမပြည်လည်သေးတဲ့အခြေအားတွေကြောင့်အဲ့ဒီမှာအစီလက်မှရည်သူကိုကြောက်တာတော့အစီမပြေဘူးဖြစ်သွားတယ်စီပီပကလည်းစိတ်မနေတဲ့အခြေအနေမှာရှိနေတယ်နောက်တစ်ခုကတိုင်းသားလက်နက်ကန်ဖွဲ့တွေစုဖွဲ့ထားတဲ့ UNSC အဖွဲ့အနေနဲ့လည်းတို့ကတော့အစီလမ်းကြောင်းကိုသွားမယ်ဆိုပေမဲ့လည်းအခုအထိတော့အစိုးရနဲ့လက်မှတ်မရေးထိုးနိုင်သေးတဲ့အနေအထားမှာရှိနေတယ်ပေါ့နော်။ဒီဆိုတော့ကဒီ2018ခုနှစ်မှာရင်းချမ်းရေးအတွက်ကအလားအလာဒီတိုးတက်မှုမရှိတဲ့အနေအထားမှာရှိနေလို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့တိုးတက်မှုမရှိဘူးဆိုတော့ကျွန်တော်တို့ဒီဒုံရင်အနေအထားပဲရှိနေတဲ့သဘောပေါ့နော်
။အခုဆိုရင်ဒုံရင်အနေအထားတော့မကတော့ဘူးဒီဆွတ်ယုတ်လာတဲ့အနေအထားဖြစ်လာတော့ပေါ့နော်။အစီလက်မှတ်ရေးသိုးပြီးတာအဖွဲ့တွေဖြစ်တဲ့ဒီ RCSF အဖွဲ့ပဲနော်ဒီရှမ်းပြည်နယ်ပြည်မှာဆိုမျိုးရာစစ်ဒီနိုင်ငံရေးဆွေးနွေးပွဲအကျိုးဆုံးရှုံးမှုအကျိုးလူထုဆွေးနွေးပွဲလှုပ်ဆောင်တဲ့အနေအထားပေါ်မှာနော်ဒီတက်မတော်ကနေပြီးတော့စားမြစ်တာတို့ပိတ်ပင်တာတို့ပြုလုပ်ခဲ့တဲ့ဒီပြီးခဲ့တဲ့ရက်တုန်းကလည်းဒီလာရှူတို့ဒီပေါ်တို့အဲဒီဘက်မှာစားစည်းခံရတဲ့ဒီမနက်ဖြန်မှာလုံမဲ့ဒီကြောက်မဲ့ကိုမန္တလေးမှာလူထုဆွေးနွေးပွဲကိုလည်းတမရောကလည်းစမ်းမြစ်ခဲ့တယ်။တခြားလာရှုမလို့ကပေါ်ဆိုဒီလည်းဒီနယ်ဆုရကလည်းခွေးပြေးစားရကလည်းတမရောကလည်းပြီးတော့ပိတ်ကျင်တဲ့အနေအထားမျိုးမှာလည်းဖြစ်လာခဲ့တယ်။နောက်တစ်ခုကတော့ IC လက်မှတ်ရေးသူဖို့စိုင်းပြင်းနေတဲ့ UNSC ဖွဲ့ဝင်ပေါ့နော်။ PNDP အဖွဲ့ဝင်တွေလည်းဒီရက်ပိုင်းတွေမှာဒီတမရောကလည်းဒီတက်တက်တဲ့သတင်းတွေလည်းပေါ်ထွက်နေတယ်ဆိုတော့ကငင်းချင်းရေးတဲ့ကတော့မလူလွတ်အပ်တဲ့ဒီအနှောက်အယှက်တွေကရှိနေလို့မဆိုတော့ဒီကြေးရုံနဲ့ချန်ချာအောင်မယ်အနေအထားမှာရှိလို့မြင်ပါတယ်ခင်ဗျာ
။ဟ Okay, ကိုနိုင်ငံရေးတောင်းတပြီးတာကျေးဇူးတင်ပါတယ်လေးလိုင်းပေါ်မှာနေပါအောင်နော်ဆိုတော့ဟိုကျွန်မဒီ2019ခုနှစ်မြန်မာနိုင်ငံကဟိုနိုင်ငံရေးအခြေအနေနှမနိုင်ငံနဲ့ပတ်သက်တာပြောမယ်ဆိုရင်ကျွန်မတို့ခြံထားလို့မရတဲ့ဟိုကိစ္စကတော့ဟိုတကြောပြန်ပြောဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသကလူတိုင်းဝမ်နှစ်ခုစာမှာဖြစ်တဲ့ပြည်ပခါတွေပဲဖြစ်ပါတယ်ဒီတော့ဟိုဒီကိစ္စနဲ့ပတ် ပိတ်ဆို့မှုလုပ်တယ်မယ်ဆိုတော့ကြေညာသွားတာမျိုးဆိုတော့ဒီလိုအနေထားတွေဖြစ်ပြီးတော့နိုင်ငံတကာကဝိုင်းဝန်းဝေဖန်နေကြတာတွေကဒီမြန်မာနိုင်ငံရဲ့ကျွန်တော်တို့ဒီမိုကရေစီလမ်းကြောင်းကိုဘလို့ရိုက်ခတ်မှုရှိပါလဲဆိုတာပထမဆုံးကိုနေထွန်းနိုင်သုံးသပ်ပေးပါရှင
်ကျွန်တော်တို့ကမှန်တာမှားတာကိုတကန်တာပေါ့နော်အခုလက်ရှိဖြစ်ခဲ့တဲ့အခြေအနေပေါ်မှာမူတည်ပြီးပဲပြောမယ်ဆိုရင်ကျွန်တော်တို့ကတိုင်းပြည်ရဲ့ဥပဒေရုပ်ပြက်ခဲ့တာတော့မှန်တယ်ပေါ့နော်အထူးသဖြင့်နိုင်ငံတကာရဲ့အမြင်မှာမြန်မာနိုင်ငံရဲ့ပုံရိပ်ကျဆင်းခဲ့တယ်ပေါ့နော်ဒါကျွန်တော်ဟိုမှန်ချင်းမှချင်းကိုကျွန်တော်ပြောနေတာမဟုတ်ဘူးပေါ့နော်ဖြစ်ခဲ့တယ်ပြောတာပေါ့ဆိုတော့အဲ့ဒီအခြေအနေကိုကျွန်တော်တို့ပြန်သုံးသပ်ပြီးတော့မှတင်ကန်းစာယူမယ်ဆိုရင်တော့ဟိုကျွန်တော်နိုင်ငံတကာဆက်ဆံရေးဒါမှမဟုတ်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုကိုတော့ဒီအခုတွားနေတဲ့ပုံစံအတိုင်းမရဘူးလို့ပဲကျွန်တော်တို့တုံ့တက်ရပါလိမ့်မယ်ဥပမာအဖြစ်ကျွန်တော်တို့က UNF first finding mission ကိုကျွန်တော်တို့ကလက်မခံဘူးဆိုရင်ကျွန်တော်တို့ကဘယ်လိုfast finding mission မျိုးကိုကျွန်တော်တို့ကဥဆောင်ပြီးလုပ်နိုင်မလဲပေါ့နော်အဲနောက်ချက်ကလည်းဒီမှာရန်ဟီလီကိုကျွန်တော်တို့လက်မခံဘူးဆိုရင်အဲရန်ဟီလီလိုမျိုးနောက်ထပ်ကျွန်တော်တို့အာဆီယံကိုကျွန်တော်တို့တုံ့ပြန်လားဒါမှမဟုတ်ကျွန်တော်တို့နဲ့အဲမိတ်ဖက်ဖြစ်တဲ့နိုင်ငံကခြားနိုင်ငံတွေကိုကျွန်တော်တို့ကတုံ့ပြန်လားဒါတွေကိုကျွန်တော်တို့ကစဉ်းစားဖို့လိုလိမ့်မယ်လို့ထင်တယ်အဲဒီ2019မှာတော့ကျွန်တော်တို့ဝင်နေတော်တော်ကြီးခဲ့ပါတယ်ဆိုတော့တကယ်တကယ်တမ်းပြန်သုံးသပ်ကြည့်မယ်ဆိုရင်တော့ငင်းကြဲရေးနှိမ့်လို့ပြောတယ်ကျွန်တော်တို့ဖြစ်မလာနိုင်ဘူးအဲတိုက်ပွဲတွေလည်းဖြစ်နေတယ်အဲအခုဒီရှမ်းပြည်နယ်မှာဖြစ်နေတဲ့ကိစ္စတွေဆိုတော့အမတန်မှရုပ်ဆိုးပါတယ်ဆိုတော့ဒါတွေကလည်းနောက်ပြန်ဆုံးနေတဲ့ကိစ္စမျိုးလို့တော့ပြောလို့ရပါတယ်တစ်ဖက်မှာလည်းကျွန်တော်စီးပွားရေးကအခြေခံလူရန်းစားရရဲ့လူအချက်စီးပွားရေးကုန်စည်နှုန်းတက်တာတွေကလည်းအခြေခံလူရန်းစားရပုံမှာဖြည့်ဆည်းမှုတွေရှိနေတယ်အဲ့ဒီအချိန်မှာပဲနိုင်ငံတကာရဲ့ဖိအားကလည်းတိတ်ကြီးလုံးအားကြီးနေတယ်ဆိုတော့အဲ့ဒီအခြေအနေတွေအားလုံးခြုံငုံတုံ့တက်ကြည့်ရင်တော့ဒီထဲမှာလည်းကြက်တဲတဲ့ရင်ဆိုင်တွေကဘလိုမျိုးအဲပြည်ပမှာလည်းကျွန်တော်တို့တိုင်းပြည်ရဲ့ပုံရိပ်တိုင်းပြည်ရဲ့ဥပဒေရုပ်ကကြာစင်းနေတယ်။ဟောအဲ့ဒီအရှုံးနေတဲ့ကနေကျွန်တော်တို့အမျက်ဘလို့ထွက်အောင်လုပ်မလဲ။အဲအဲ့ဒါကတော့ကျွန်တော်2008အတွက်ပိုအရေးကြီးလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဗျ
။ဟုတ်ကဲ့ပါကိုနေထွန်းနိုင်သုံးသပ်ပေးတာကျေးဇူးတင်ပါတယ်။ဟိုဒီကိစ္စနဲ့ပဲဆက်ဆက်ပြီးတော့ကျမတို့စီကိုရေးလာကြတဲ့သောရရှင်တွေရဲ့ဟို Facebook ပေါ်မှာ comment နေနောက်ပြီးတော့ email ရေးလာကြတာရှိပါတယ်။ဆက်ဖတ်ပြပေးဖို့ရှိပါတယ်။ဒါပေမဲ့အဲ့ဒီသောရရှင်တွေစီမတော်ခင်တော့ကျမတို့ဒီလေးလိုင်းပေါ်မှာရှင်းနေဖို့စောင့်နေတယ်။ကိုထီးလည်မှုကိုခေါ်ချင်ပါတယ်ရှင်။ကိုတီးလက်မိုးကြားရပါလား
ဟုတ်ကဲ့ကြားရပါခင်ဗျ
โอเคပါကိုတီးလက်မိုးကျွန်တော်တို့ဒီနေ့ဆွေးနွေးတဲ့အကြောင်းအရာကတော့ဒီမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းဒီဖြစ်စဉ်ရှေ့တိုးသလားနောက်ဆုတ်သလားတက်နေသလားဆိုတာဆွေးနွေးကြတာဖြစ်ပါတယ်ဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်မေးခွန်းလည်းမေးနိုင်ပါတယ်ရှင
်ဟုတ်ကဲ့ခင်ဗျကျွန်တော်တို့ဒီ2008ခုနကဥပဒေနဲ့ပတ်သက်ပြီးတော့အဓိကဖြစ်နေပါတယ်ခင်ဗျဒီအစိုးရလက်ထက်မှာနော်ကျွန်တော်တို့ဒီကကျွန်တော်ကြည့်ရတော့ဆိုရင်တော့တိုးတက်မှုကတော့မရှိတော့ပါပဲခင်ဗျဘာဖြစ်လဲဆိုရင်တော့အစိုးရစစ်တပ်ကနော်လက်ရှိအစိုးရကိုစက်နာချပြီးနေတဲ့သဘောအဖြစ်နဲ့တာတိုက်နေတဲ့သဘောပေါ့ဗျာအဲ့ဒါကြောင့်မို့ကျွန်တော်မြန်မာပြည်ကစစ်ဆက်သွားဖို့ကတော့အံတမအလံဝေးပဲဘာဖြစ်လဲဆိုရင်နော်ပေါအောင်လုပ်မယ်ဆိုရင်တော့ကျွန်တော်တို့အနေနဲ့ကတော့ကောင်းတာကိုကျွန်တော်တို့ပြောရမှာဖြစ်တယ်ထောက်ပြရမှာဖြစ်ပါတယ်ခင်ဗျအခုဒီလှုပ်ဆောင်ချက်ကကျွန်တော်တို့အခုတရင်းသမားတွေကိုဖမ်းတယ်တရင်းသမားတွေကိုတတ်တယ်နော်လူမျိုးအသေးသေးကိုဒုက္ခပေးတယ်ကျွန်တော်မြင်ရပါတယ်ခင်ဗျအဲ့ဒါကြောင့်မို့လက်ရှိအစိုးရစစ်တပ်ကိုနာအားပြားများလို့ဟာအများကြီးကြပါလေကာကွယ်ပေးရကြပါလေကာကွယ်ပေးနေတာကာကွယ်ပေးနေတာကျွန်တော်မြင်ရပါခင်ဗျာ
ဟုတ်ကဲ့ပါကိုတီးလက်မူဝင်ပြောပေးတာကျေးဇူးတင်ပါတယ်ဒီမှာကိုတီးလက်မူက2008အခြေခံဥပဒေအကြောင်းကိုလည်းပြောသွားတယ်ကျွန်မဆီမှာလည်းသောရရှင်တယောက်ရေးထားတဲ့စာရှိပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ခုနကလည်းရှင်းနေဦးသိမ့်တန်ဦးဒီကိစ္စပဲပြောသွားတယ်ဆိုတော့ကျွန်တော်တို့အချိန်ရရင်နောက်တစ်ခါအဲ့ဒီကိစ္စကိုပြန်ပြီးတော့ပြန်လာပါမယ်အခုဆက်ချင်တာကတော့ခုနကတော့ဟိုကိုနေထွန်းနိုင်တဲ့ဒီဆွေးနွေးနေတဲ့ဟိုဒီရခိုင်မြောက်ပိုင်းပြည်ပခါအကြောင်းမလို့နိုင်ငံတကာကနေပြောရလာတဲ့ဖိအားတွေကမြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းကိုဘယ်လိုရိုက်ခတ်မှုရှိလဲဆိုတာကိုဟိုဆွေးနွေးနေတဲ့အကြောင်းအရာစီပြန်ဆက်ချင်ပါတယ်ဒီမှာကျမတို့စီကိုစာရေးလာတဲ့သောရရှင်ခိုင်ခိုင်ဦးရဲ့ဒီကိစ္စနဲ့ပတ်သက်တဲ့သဘောထားအမြင်ကိုမဆုမွန်ဖတ်ပြပေးပါရှင
်တခြားသူတွေဖိအားတွေအခက်ခဲတွေရှိလာလေစစ်တပ်နဲ့အမေစုပိုစည်းုံလာမယ်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတိုးလာမယ်လို့ထင်ပါတယ်အိမ်မှာမောင်နှမတွေရန်ဖြစ်ခြင်းဖြစ်ပါလိမ့်မယ်ကိုယ်ဝင်ကိုသူများရန်ပြုစော်ကားလာရင်မောင်နှမတွေပြန်လဲစည်းုံလာကြတာပါပဲ နိုင်ငံတကာကဘာတွေပိတ်ပင်ပါစေအခက်အခဲတွေရင်ဆိုင်ရမှာလဲအမေစုနဲ့စစ်တပ်ရင်ကြားစေလာခဲ့မယ့်ရလက်ကောင်းထွက်လာမယ်လို့မျှော်လင့်ပါတယ်မြန်မာပြည်သူလူထုဖြစ်စေချင်တာကလည်းစစ်တပ်နဲ့အမေစုလက်တွဲကြည့်ယူခြင်းကိုမြင်တွေ့ရမယ်ဆိုရင်စိတ်ချမ်းနေကြပါလိမ့်မယ်
ဒါကဖေ့စ်ဘွတ်ကနေပြီးတော့တော်ရရှင်မက်ခိုင်ခိုင်ဦးရေးလာတာပါဦးချီအောင်ဝင်းဆိုတဲ့ဖေ့စ်ဘွတ်မှာရေးလာတဲ့တော်ရရှင်ကိုလည်းတက်ဆက်သေးသူ့ရဲ့စာလေးကိုပြောပြခြင်းပါတယ်ကိုရဲနိုင်အဲ့ဒီဦးချီမောင်ဝင်းရေးလာတဲ့စာလေးကိုဖတ်ပြပေးပါလားရှင်ဟုတ်ကဲ့ပါကျွန်တော်ပြောချင်တာကတော့2019နှစ်မှာဘာမှအားရစရာမရှိပါဘူးဘာကြောင့်လဲဆိုတော့အစိုးရကတက်မတော်ပေါ်မှာဘာမှဩဇာမည
Uma, Ninga, Gaisari, Maba, Tarigo, Yo, Bama, Mapio, Yabau, Eluma, Bama, Malo, Ye, Mimanang, Suya, Ney, Pinime, Suya, Ney, Pito, Leshi, Suyaga, Tu, Lo Chandro, Bibi, Lo Mayabau, Pidaman, Neme, Piame, Nanganama, Neme, Piame, now so Suya down, Pidu, Mong Kaya, Naimare, Pidu, Jule, Malona, Bung, Nakong, Jalo, Suya, Gurang, Yoti, Mela, Nibabi.
Sagaro Uchimawe, so that the Facebook or Dorashin Jilaraba, but Dima di Dorashin Yaya Sarigo, Jimmy Swing, Omakan Uara Biola, Pibaya PR Jang Bono, Dijakankisan and Patelo, Pibaya PR Jang, Yatane Suya Bobo Nika Dome, Dinanga de Joshi Melo Biola by Uchimawing Arodi, Namananga Magadi, Setane, Suya Jama, the Hazata, Makaipen, Suya Nia Pinelo, Pidri, Jaga, Mizavin, Pia, Lupiovari, Dima Utainta Udi.
ဒီလိုရအမြင်တွေပေါ်မှာဘယ်လိုများတုံးတက်ပါမလဲရှင်ဟိုအခုရခိုင်ကိစ္စကြီးပါရဲ့ PR တွေကြောင့်မြန်မာနိုင်ငံမှာအစိုးရနဲ့ဒီစစ်တပ်ပုံပြနီးကပ်သွားမလားပို့ပြီးတော့ဒီထက်ပို့ပြနေတယ်ဒီနေ့ရကြမှာမကြေလည်မှုတွေဖြစ်လာနိုင်ပါလားရှင်ဟုတ်ကဲ့ပထမအစားနဲ့ဘက်တလူဝိဆက်လာမလားတော့ကျွန်တော်တို့ခုရှမ်းပြည်ကိစ္စတွေကသတိပြရအောင်နော်အဲ့ဒါဒါပဂရီတရားပါပဲဟိုနိုင်ငံတကာအဖြစ ဒီအကြီးအကျယ်ထိခိုက်စေတဲ့အတွက်ဒီပြဿနာကျွန်တော်တို့ရှင်းရမှာတနည်းအားလုံးရှင်းရမှာဒါဟိုအစိုးရရဲ့တပ်မတော်ရဲ့မဟုတ်ဘူးကျန်တဲ့အင်အားစုကိုရှင်းရမှာဒါလက်ခံနိုင်တဲ့အခြေအနေတွေကမဟုတ်ဘူးဘယ်လိုရှင်းရမလဲဟိုနိုင်ငံတကာကလည်းဟိုမြို့ပြောချင်တာပြောတာတော့ရှင်းတော့မယ်လို့ပြောလို့ရတဲ့အနေထားတော့ကျွန်တော်နိုင်ငံအနေထားမရှိဘူးပြမရှိတဲ့အခါကျတော့ဗန္ဓမာနီလန်းနဲ့ကျွန်တ
ဒီကိစ္စရတဲ့ကိုကျွန်တော်တို့စဉ်းစားရတယ်အဲ့တော့ဒီမိသားတွေတို့မိသားဘူးတို့စမ်းကျင်တယ်မစမ်းကျင်ဘူးဆိုတာတွေကဒါကျွန်တော်သုံးသပ်ချက်တွေပေါ့ဗျာတကယ်တမ်းဒီရဲ့ဖြစ်နေတဲ့အနေအထားကိုယိုးယိုးသားသားနဲ့တန်းချစ်ပြီးချစ်သိမ့်နဲ့တကယ်
ဟုတ်ကဲ့ပါဦးသိန်းတန်းဦးဖြစ်ပါတယ်ဒီမှာတော်ရရှင်တယောက်ရဲ့ဥစ္စာကိုကျွန်မဆက်ပြီးတော့ဖတ်ပြပေးချင်ပါတယ်တန်းနိုင်သမားတို့စားရီအကုန်လုံးပါအောင်ဖတ်ပေးနေပါတယ်နော်ဒီလွန်ရှည်ဆိုတဲ့တော်ရရှင်ကအစိုးရဆိုတဲ့သူကိုတိုင်းသားတွေတော်တော်များများကမုန်းနေကြတာတော့အမှန်ပါတယ်တိုင်းသားတွေလက်နက်ကင်တွေတော်လန့်ရေးလုပ်တယ်ဗမာဘိုလ်လူတစုကဒန်းလို့အခွင့်အရေးမပေးလို့တိုင်းသားဘောင်း
ပြီးတော့ဒီတိုင်းသားကောင်းဆောင်တွေကရေမမအစိုးရစစ်တပ်ကောင်းဆောင်တွေကကြိုးစားနေကြတဲ့ကိစ္စမှာဒီတိုင်းသားတွေရိုးရိုးချေခံတိုင်းသားလူလူရန်စားတွေကနေပြောဘယ်လိုသဘောထားရှိပါလဲရှင်တို့ဒီကိစ္စပေါ်မှာတက်ဝင်ယုံကြည်ပါလားအကောင်းမြင်ပါလားရှင်
โอเคဒီလက်ရှိတိုင်းသားပြည်သူတွေအနေထားကတော့သူတို့ကတော့ဒီစစ်ပေးတံကြောင့်ပေါ့နော်ဒီစစ်ကလပေါင်းများစွာခံခဲ့ရတဲ့အခြေအနေတွေကြောင့်သူတို့ကတော့ငြင်းချမ်းကြီးပြီးတော့လှုပ်ရှင်နေတဲ့အနေအထားမှာရှိတယ်။ဒါမှမဟုတ်ဒီငြင်းချမ်းရေးနဲ့တုံ့လွဲလာတဲ့တချို့လုပ်ငန်းရှင်တွေပေါ့နော်တချို့လုပ်ငန်းရှင်တွေဆိုတော့ကတော့သူတို့ဒီပုံမှန်မှုပြုရေးဆိုတဲ့အနေအထားပေါ်မှာလည်းသူတို့ကစိုးရိမ် င်းချေးမှုဟိုဒီလွတ်လွတ်လပ်လပ်ပင်ကြားပိုင်ခွင့်မရှိဘူးစားပေးတွေလည်းပင်ကြားပိုင်ခွင့်မရှိဘူးအပိအမြောက်မပြုတဲ့နေသားမှာကြတော့ဒီပမာမှုပြုလိုက်တဲ့အခါကျရင်က ตัวไต่ลาเรื่อยๆย้อนเนี่ยลาไปแล้วที่ตัวน้องมุสลิมเจ็บปวดมาตัวอะไรแบบนั้นตัวมุสลิมชีวิตยากเลยตัวก็คือเล็กสิที่ไต่ลาเขาสอนตอนยี่ปีเขาสอนเนี่ยยามาอสุยันเนี่ยที่เจ้าชายเสียยี่กิสารุอันที่กิสารุยินยันยี่กิสารุสุนีระแต่ชูไต่ลาปีตัวเรื่องเนี่ยว่าที่ไม่ยอมติงอ่ะตัวเนี่ยเป็น
ปกติเนี่ยในทางนี้มาตัวอย่างเลยนะเล่าจีตลอดวะเนาะ
โอเคคนไหนก็จะเสียใจเหรอซีซั่นเนี่ยพี่ว่ามันรู้จะเสียใจแบบคนไหนก็ในวงจรในเมจิมาเลยที่ว่าเฮ้ยยังไงลงเงินจริงอ๋อบ่ดีใจนะไปยังในเรื่องจีเมสุนีเชื่อเส้นไหนหมดดีอารมณ์ยังยังเชื่อใจบัวตัวอ่ะที่กับเขาเนี่ยรู้อันนี้รู้ทับยานี่จะบาลเลยใช่ที่กับเราที่อันที่โอเคเราไปโน้ตสีเดียวกันเนาะ ยันอ่ะสิพอเสร็จมาสิเนาะตัวเราที่ฟัดเรื่องที่เราสู้อันนี้ก็จะนับตั้งแต่เดียวที่สู้ยันเนี่ยตัวพ่อจะมาแล้วนั่นแหละมูมิชิดะนี่จะมาสิเดี๋ยวใช้เป็นผู้สมเป็นยามาไม่สู้เรื่องนี้จะมาสิเนี่ยนั่นคือเจ้ารอที่ยาวไว้มาไม่พอเนี่ยสู้ยาจะมาเลยอันที่สุดสู้เนี่ยยิ่งมาอารมณ์ป่าวนั่นยิ่งมูที่ตั้มรอไปกันแล้วมันขาดเลยตัว
ที่เชื่อสั่งลุ่มยาเรื่องนี้ทำมาโอเคเอ้ยฉันน่าท้อเสียเจ้าก็ลาลาเก้าไม่รู้เท่าไหร่กูนายก็โอเคที่น้องส่งนี่เนี่ยบอกเนาะที่อาลูพ่อรายลูลูอาลูที่อันสิ่งนั้นมาอีทูปีเดียวกันมาที่ตับไปเสียหินเลยมุกเกิดชาติมาสุดยังอาการเกิดขึ้นแล้วนะอุ้มมาเนี่ยตับไปเสียป้องสิ่งเกิดชาติที่ดีอาร์เกิดชาติบอกเนาะอะไรเกิดชาติมาเลยเจ้าก็น่าสั่งแล้วที่ชินเอามาตัวน่าท้อเสียกูไม่เป็นไร
ดีนี่ยังยี่อ่ะดีกองทุนที่เราเนี่ยบูลาลาเนี่ยบ้านนี่เป็นเรื่องใหญ่มากเลยนะโอเคกูนายกงานเราดีเนี่ยยี่ลาลานะท้องเสียชีวิตได้เปล่าเช่นนี้มาเก้ามือเราต้องแต่ตัวไปเราจะมาเราดีมาไหนเงี้ยจะไหนเงี้ยเราเนี่ยดีดีมุกเรศีพี่เป็นพี่เอาเลยยี่จุกุลองชงบีโร่โอ้นี่กงชกพี่เอาจะมาเลยอุ้ยนี่ทุนนายเอาไว้เปลี่ยนพี่เอาโอ้ปนามาเอาไว้เปลี่ยนพี่เอาเช่นเพื่อจะมาเลยกูนี่กูท้องนายนี่เนี่ยดีจะมาเราดีนะท้องเสียชี
ကျွန်တော်တို့ကောင်းဘက်ကမြင်ရဲ့လမ်းမှန်ကိုရောက်ဖို့အတွက်ကျွန်တော်တို့နောက်တလန်းဆုတ်တယ်လို့ကျွန်တော်တို့ကပြောလို့ရပြီ။တို့ထိုးမဲ့စင်တလန်းဆုတ်တယ်လို့ပြောလို့ရမယ်ပေါ့။ဒါပေမဲ့အဲ့ဒီဆုတ်လိုက်တဲ့တလန်းကကျွန်တော်တို့ပြန်တက်လာနိုင်မှာလားပြန်မတက်လာနိုင်ဘူးလား။အဲ့တော့2008မှာကျွန်တော်တို့မတည်ကြတဲ့အနေအထားမျိုးမှာရှိနေတယ်။အားလုံးကမတည်ကြတဲ့အနေအထားမျိုးမှာပဲရှိနေတယ်လို ကောင်းအောင်ပိုလိုအပ်လိမ့်မယ်လို့ပဲကျွန်တော်မြင်ပါတယ်ဗျာ
ဟုတ်ကဲ့ပါကိုနေထွန်းနိုင်ကျေးဇူးတင်ပါတယ်ရှင်အစ်စ်နေဦးသိန်းတန်းဦးရှင်ဒီကျမတို့ဒီ2018အတွက်အကောင်းဆုံးမြန်မာနိုင်ငံရဲ့ဒီမိုကရေစီဟိုခရီးစဉ်အတွက်ဘယ်လိုများပြင်ဆင်နိုင်ပါလဲရှင
်ဟုတ်ကဲ့ဗျာကျွန်တော်တို့အခုဟိုအသွေးရည်ရေးပြရတာလို့ဖြစ်နေတော့တကယ်မျက်နှာတရာတုံးတိုင်းပညာရေးနဲ့ကျမကြီးတော့အများကြီးတို့တက်တာဒါကျွန်တော်တို့တွေ့ရတယ်အုပ်ချုပ်တဲ့လူတွေကလည်းဟိုတိုင်းပြည်ဘဏ္ဍာတွေအလွဲသုံးစားလုပ်တဲ့လူသားမျိုးတွေမဟုတ်ဘူးဆိုတော့ကျွန်တော်တို့ရဲရဲကြီးဂျုံကြီးနိုင်တဲ့အမိသားမျိုးတွေရှိတယ်အင်ဂျင်နီယာတို့တို့မတော်မနစ်စူးစမ်းနေတော့ကျွန်တော်ကတော့သူတို့အကြံပေးချင်တာကတော့တကယ်ကိုသကလုံးညာမဟုတ်ပဲနဲ့ယူကောက်ပွဲမှာမင်းရဖို့မဟုတ်ပဲနဲ့လူကြီးကိုစီးအောင်မှာတိရမြအခက်ခဲကိုဖြည့်ရှင်းနိုင်မှာလူလူပါပဲသူတို့ကတကယ်ယုံမှာကဘာပေါ်မှာပြခဲ့ပြီးပါပြီတမကဘာတမိုင်းဆက်ဆက်ကဘလောက်ကြီးအားကြီးတဲ့လက်နဲ့အားကိုတဲ့လူပဲဖြစ်ဖြစ်လူကြီးနဲ့တွေ့တော့တရားမျှတမှုနဲ့တွေ့နောက်ဆုံးမှာဘုံဘုံနဲ့သွားရတာပါပဲတော့အဲ့ဒီဟာကိုယုံကြည်ပြီးတော့တကယ်ကိုသိရောကိုရောစဉ်းစားချိုက်ချိုက်ထိုက်လိုက်လဲလဲနဲ့သူကြီးကိုစီးရုံးပြီးတော့တွေ့ပြန်ရအထက်ခဲတွေကြော်သွားတယ်ဆိုရင်2018မှာတောင်းနဲ့ရလက်တွေရမယ်လို့ကျွန်တော်ယုံပါတယ
်ဟုတ်ကဲ့ပါရှင်ဒီ2018ခုနှစ်ကဒီကျွန်တော်တို့ကြုံတွေ့ခဲ့ရတဲ့ဖြစ်ရပ်တွေပေါ်မှာဟိုတင်ကန်းလာယူပြီးတော့2018ခုနှစ်မှာအကောင်းဆုံးဒီမြန်မာနိုင်ငံဒီမိုကရေစီဖြစ်ပေါ်တိုးတက်မှုအတွက်အကောင်းဆုံးနဲ့ဆောင်ကျဉ်းလာနိုင်ပါစေလို့ဆုတောင်းလိုက်ပါရနော်ပြန်နိုင်ပါဝင်ပြီးဆွေးနွေးကြရတဲ့သူတွေအားလုံးနဲ့ဒီအီးမေးလ်နောက်ပြီးတယ်လီဖုန်းနဲ့ဝင်ပြီးဆွေးနွေးကြရကြတဲ့သူတွေအားလုံးကိုစနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကအထူးကျေးဇူးတင်ပါတယ်ရှင်
။မအေး
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ Christmas ဆိုတဲ့တခြင်းကိုရွေးချယ်ထားပါတယ်။နားဆင်ကြရအောင်ပါရှင်။
You know, Christmas was made for the children. Destiny's Child. G. Christmas. Destiny's Child. Baby gave to me a nice back rub in it, massage my feet. On the sixth day of Christmas, my baby gave to me a crop jacket with dirty denim jeans. On the fifth day of Christmas, my baby gave to me the point that he wrote for me. Feels so in love, 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 love. If he only knew what he does to me, my man, my man. Baby gave to me the keys to a CLK Mercedes. On the first day of Christmas, my baby gave to me quality T.I.M.E.
မအကျုံမနဲ့ခင်မှာနားဆင်ခဲ့ကြရတာကတော့8 days of christmas ဆိုတဲ့သတင်းဖြစ်ပါတယ်ရှင်။ကျမတို့ VOA ကနေပြီးတော့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အစီအစဉ်ဆုံးမတတ်ခင်မှာသတင်းအချင်းချုပ်ကိုကိုအောင်ကပြောပြပေးပါဦးမယ်ရှင
်။အခုနှစ်ပိုင်းအတွင်းသမ္မတဒေါ်နယ်ထရမ့်ကရောဒီ American Congress လွှတ်တော်ကပါဝေဖန်ခံရတဲ့ဒီ FBI ရဲ့ယာယီဒုတိယညချိုင်းမှုအန်ဒရူးမက်ကဘီယာလာမယ့်2018ခုနှစ်မှာယာရုကနေအနားယူမှာဖြစ်တယ်လို့ The Washington Post သတင်းစာကြီးမှာဒီကနေ့ဖော်ပြထားပါတယ် FBI ညချိုင်းမှုဟောင်း James Comey ကိုသမ္မတ Trump ကယာရုကနေထုတ်ပယ်လိုက်ပြီးတဲ့နောက်အသက်49နှစ်အရွယ် Mr. မက်ကဘီဟာ FBI ရဲ့ယာယီဒုတိယညချိုင်းမှုအဖြစ်တာဝန်ယူခဲ့တာပါဒီလာမယ့်2018ခုနှစ်မတ်လမှာဒီပင်စင်ခန်းစားခွင့်ကြီးအပြည့်အဝရတဲ့အချိန်မှာသူဟာယာရုကနေနှုတ်ထွက်မှာဖြစ်တယ်လို့ Washington Post သတင်းစာကဖော်ပြထားပါတယ်ခင်ဗျာ။လာမယ့်မတ်လတည်းကျင်းပဖို့ရှိတဲ့ရုရှားသမ္မတရွေးကောက်ပွဲကိုဝင်ပြိုင်ကြမယ့်သမ္မတလောင်းတွေရဲ့အမည်အစည်းထုတ်ပြန်လိုက်ချိန်မှာရုရှားသမ္မတ Vladimir Putin ကရုရှားနိုင်ငံကိုဘယ်လိုပြုပြင်ပြောင်းလဲမယ်ဆိုတာကိုစနေနေ့မှာချပြခဲ့ပါတယ်။ Mr. Putin ကတော့အဂတိလိုက်စားမှုနဲ့ဆွဆွဲခံရသူများပြားရှိနေတဲ့ရုရှားနိုင်ငံရဲ့ထိပ်တန်းပါတီကြီးဖြစ်တဲ့ United Russia Party နဲ့ခက်ခဲနေပြီးတော့တတိပုဂ္ဂလကိုယ်စားလှယ်အနေနဲ့ရွေးကောက်ပွဲဝင်မှာပါ။ဖိလစ်ပိုင်နိုင်ငံမှာအပူပိုင်းမုန်တိုင်းတိုက်ခတ်တာကြောင့်ရေကြီးမြေပြိုပြီးတော့လူပေါင်း133ဦးထက်မနည်းသေဆုံးခဲ့တယ်လို့ဒါဇင်အများပြားဒဏ်ရာရခဲ့တယ်လို့ရဲနဲ့ကယ်ဆယ်ရေးတပ်ဖွဲ့တွေကပြောပါရယ်ခင်ဗျာ
။တနင်္ဂနွေနေ့မနက်ခင်းထိပ်တန်းရနေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လုပ်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်းဖန်းအင်ဂျင်နီယာကတော့ဒေယာပက်ထရစ်ဖြစ်ပါလိမ့်ရှင်။တနင်္ဂနွေနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ16 kHz 1653ညာလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.